The Voice of America in Burmese.
Minglan ja jan pija ba de kya. VOA American Day 2018 ku ne August 10 ye taw ja ni nya be season ni ko Washington DC myo daw ga ni Myanmar San Raw Jay nya 9 nai ni 10 nai thi line no meter 25 32 52 tu ga ni dai yai tin set ni de lo VOA ye Facebook sa myin na ga ba dai yai thau lwin pe ni ba de kya.ကျွန်တော်ညံဝင်းအောင်ပါဒီကနေ့ညအစီအစဉ်လေးကိုတာဝန်ယူတင်ဆက်သွားမှာပ
ါကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့အာဖဂန်နိုင်ငံနဲ့နယ်စပ်မှာအကြမ်းဖက်ဝါဒီတွေကိုဟန်တားနိုင်မှုခြံစည်းရိုးကာရမယ့်အကြောင်းပါကစ္စတန်ကပြောလိုက်ပါတယ်ကုလသမဂ္ဂရဲ့ရည်ရွယ်မှုတွေကိုချုပ်ဖောက်ပြီးအမေရိကန်ဒေါ်လာ6သန်းနီးပါးတန်ဖိုးရှိတဲ့ကြောင်မီးစင်းနဲ့တန်တက်ထုတွေတောင်ကိုရီးယားကုမ္ပဏီ3ခုကမြောက်ကိုရီးယားကနေတင်သွင်းတဲ့အကြောင်းတောင်ကိုရီးယားကပြောလိုက်ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံကနဲ့ဒေသရင်းသတင်းတွေကိုနန်းလောင်နဲ့တူကြီးညာပေးသွားမှာပ
ါဟုတ်ကဲ့ပါခင်ဗျာအလို့ကြံခံရတဲ့ NLD ရှိနေယူကူနီရဲ့အမှုနဲ့ပတ်သက်လို့အဆူဆွဲအဖမ်းဆီးခံရတဲ့လူတွေတဲကဇေယျဖြိုးကိုဒီကနေ့စစ်ဆေးပါတယ်တရားဝင်ရဲ့အခြေအနေဘယ်လိုရှိပါသလဲ
အဓိကတော့ဗျာသူတို့ကအမှုရဲ့နောက်ဆုံးအခြေအနေနဲ့နှိကလာတဲ့ခါကျတော့ဒီတရားလူဘက်ကဆိုင်ရာမှာလိုက်ပါဆောင်ရင်းနေတဲ့ရှိနေတွေကိုအမှုနဲ့အပေးယူလုပ်ခြင်းတဲ့သဘောလို့ကျွန်တော်တို့ကမြင်တယ
်ရှိနေဤဦးရောဘတ်ဆန်းအောင်နဲ့ဆက်သွယ်မေးမြန်းချက်ကိုသတင်းနဲ့အပြီးနားဆင်ရဖို့ရှိပါတယ်တခါမြမပြည်တွင်လေကြောင်းလိုင်းတချို့ရန်နာထားတဲ့အခြေအနေကဘာကြောက်ပါသလဲဆိုတာကိုတင်ပြဖို့ရှိသလိုနိုင်ငံတကာသတင်းလွှာတွေကိုလည်းနားဆင်ရဖို့ရှိပါတယ်အဲ့ဒီနောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍသိပ္ပံနဲ့နှီးပညာတုဒ္ဒဆုံလင်အမေရိကန်တခွင်ဆရာတွေကိုနားဆင်ရမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးပါအောင်ဗျာ
အာဖဂန်နိုင်ငံနဲ့နေဆက်မှာအကြမ်းဖက်ဝါဒီတွေအပြန်လန်ကူးတန်းသွားလာထုတ်ပေါက်မှုတွေကိုဟန်တားနိုင်မှုအရေးကြီးတဲ့နယ်မြေတချို့မှာကိုယ့်ဘာသာခြံစည်းရိုးကာယံမှာဖြစ်တဲ့အကြောင်းပါကစ္စတန်တာဝန်ရှိသူတွေက VOE ကိုဒီနေ့ပဲပြောလိုက်ပါတယ်စစ်တပ်ကဦးဆောင်ပြီး2611ကီလိုမီတာရှည်လျားတဲ့အနောက်ဘက်နယ်စပ်တစ်လျှောက်လုံးမှာခြံစည်းရိုးကာယံပြီးကင်းစကန်အစ်စ်တွေဆောက်လုပ်မဲ့အစီအစဉ်ကိုတော့လွန်ခဲ့တဲ့ဒီနေ့ကျော်ကလေးကစတင်ခဲ့တာပါနေဆက်လုံယူရင်ကနဦးစီစဉ်မှာတော့အကြမ်းဖက်သမားတွေထုတ်ပေါက်ဝင်ရောက်နိုင်ပြီးဥပဒေမဲ့ဖြတ်ကျော်မှုတွေများတဲ့နေရာတွေနဲ့တစ်ဖက်အာဖဂန်နိုင်ငံကလုံခြုံရေးကိုထိန်းသိမ်းမှုအားနည်းတဲ့နေရာတွေကိုအထူးအာရုံစိုက်ထားပါတယ်။အရေးကြီးတဲ့နယ်မြေတွေမှာခြံစည်းရိုးတွေကိုဒီနှစ်ဒီဇင်ဘာလနောက်ဆုံးထပ်ကာရန်သွားမှာဖြစ်ပြီးကြံနေရာတွေကိုတော့2019ဒီဇင်ဘာလမှာနောက်ဆုံးထပ်တည်ဆောက်ဖို့ရည်ရွယ်ထားတဲ့အကြောင်းလဲပါကစ္စတန်စစ်တပ်ပြောခွင့်ရဗိုလ်ချုပ်အာဆစ်ကာဖူဟာကVOA ကိုပြောဆိုခဲ့တာပါကီလိုမီတာ310ရှည်လျားတဲ့တန်ဆူယိုကာယန်နဲ့အစီအစဉ်ပြီးဆုံးထားပြီးဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်အာဖဂန်နဲ့နယ်စပ်မှာချန်ဆီယိုကာယန်နဲ့အစီအစဉ်တွေပြီးဆုံးတဲ့အခါလွန်ကျွေးတပ်ဖွဲ့ဝင်တွေတုံ့ပြန်ချထားဖို့အစီအစဉ်ထားကြောင်းလည်းစစ်တပ်ပြောခွင့်ရသူကပြောဆိုခဲ့တာပါဒါပေမဲ့လည်းတပ်ဖွဲ့ဝင်အင်အားဘလောက်ဆေးလွတ်မလဲဆိုတာကိုတော့အတိအကျမပြောခဲ့သလိုနောက်ထပ်အင်အား6000လောက်ဆေးလွတ်ဖို့အစီအစဉ်ထားကြောင်းသတင်းမီဒီယာတွေရဲ့ရေးသားဖော်ပြချက်တွေကိုလည်းအတိအပြုဖို့ညှင်းဆန်ခဲ့ပါတယ်
အာဖဂန်နစ္စတန်နိုင်ငံကဘူးလ်မြို့တော်အနောက်တောင်ဘက်ကီလိုမီတာ150အကွာလောက်မှာရှိတဲ့ဂန်ဇီမြို့မှာမနေ့ညပိုင်းကတာလီဘန်တွေစီးနင်းတိုက်ခိုက်တာခံခဲ့ရပြီးဒီကနေ့မနက်ပိုင်းထိအစိုးရတပ်တွေနဲ့တိုက်ပွဲတွေအပြင်းထန်ဆက်လက်ဖြစ်ပွားခဲ့ပါတယ်။တိုက်ပွဲတွေဟာဒေသခံအုပ်ချုပ်ရေးမှူးရုံးအမျိုးသားလုံခြုံရေးရုံးနဲ့အာဖဂန်ထောက်လှမ်းရေးအေဂျင်စီရုံးတွေရှိရာမြို့ရင်းကအချက်အချာနေရာအထိဖြစ်ပွားခဲ့ကြောင်းလည်းဒေသခံတွေနဲ့ပြည်내အစိုးရတာဝန်ရှိသူတွေကပြောဆိုခဲ့ကြတာပါ။အစိုးရကအထူးတပ်ဖွဲ့ဝင်တွေဆစ်လွတ်ခဲ့တဲ့အတွက်တာလီဘန်တွေကိုမြို့ပြင်ထိတိုက်ထုတ်နိုင်ခဲ့ကြောင်းလည်းပြည်내ရဲတပ်ဖွဲ့အကြီးကဲဖာရစ်မာရှယ်ကပြောပါတယ်ဒါပေမဲ့လည်းတာလီဘန်တပုံတွေကအရက်သားတွေရှိရာနေရာတွေမှာဆက်လက်ခိုးအောင်းနေတဲ့အတွက်လုံခြုံရေးတပ်ဖွဲ့တွေနှံ့မြေရှင်းလင်းရမှာအခက်အခဲတွေကြုံခဲ့ရတယ်လို့လည်းဆိုပါတယ်မြို့ရင်းကနေရာအတော်များများမှာတိုက်ပွဲဆက်လက်ဖြစ်ပွားနေကြောင်းလည်းဒေသခံတွေကပြောဆိုခဲ့တာပါဂန်စီမြို့ဟာတိုက်ပွဲအတွင်းအမေရိကန်တပ်ဖွဲ့တွေအာဖဂန်လုံခြုံရေးတပ်ဖွဲ့တွေကိုလေကြောင်းကနေစစ်ကူပေးခဲ့ကြောင်းလည်းအမေရိကန်စစ်တပ်က Twitter လူမှုကွန်ရက်ကနေပြောဆိုခဲ့ပါတယ်အစိုးရပိုင်းနဲ့မြေအလုံးကိုအာဖဂန်တပ်ဖွဲ့တွေအခိုက်အမာချေကုပ်ယူထိန်းနိုင်ခဲ့ပြီးတာလီဘန်တွေရဲ့အောင်မြင်မှုမရခဲ့တဲ့ချုပ်မှတ်ခုဖြစ်နေလဲပြောဆိုခဲ့တာပါအာဖဂန်စစ်တပ်ကလည်းတိုက်ပွဲအတွင်းတာလီဘန်တွေအကြီးအကျယ်အထိနာခဲ့ကြောင်းနဲ့မြို့ရဲ့အချက်အချာနေရာတွေကိုထိန်းချုပ်ထားနိုင်ကြောင်း Twitter လူမှုကွန်ရက်မှာပြောဆိုခဲ့ပါတယ်အာဖဂန်ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရမိုဟာမက်ရန်မန်ရှစ်ကရောစစ်တပ်ကဒေသခံရဲတပ်ဖွဲ့တွေကိုစစ်ကူပေးပြီးမြို့ကိုထိန်းချုပ်ထားနိုင်ကြောင်း AFP သတင်းဌာနကိုပြောဆိုထားပါတယ်
ကုလသမဂ္ဂရဲ့ပိတ်ဆို့တံခတ်ရေးယူမှုတွေကိုချုပ်ပေါက်ပြီးအမေရိကန်ဒေါ်လာ6သန်းနီးပါးတန်ဖိုးရှိတဲ့ကြောင်မေးသွင်းနဲ့တန်တက်ထုတန်ချိန်3000ခွဲနီးပါးကိုတောင်ကိုရီးယားကုမ္ပဏီ3ခုကပြီးခဲ့တဲ့နှစ်ထဲမြောက်ကိုရီးယားကနေတင်သွင်းခဲ့တဲ့အကြောင်းတောင်ကိုရီးယားကပြောဆိုလိုက်ပါတယ်။ဆယ်လကြာစုံစမ်းစစ်ဆေးမှုတွေကိုတောင်ကိုရီးယားကောက်ကွန်ဌာနကဒီနေ့ထုတ်ပြန်ရမှာတော့မြောက်ကိုရီးယားကကုမ္ပဏီကိုရုရှားကတင်သွင်းတဲ့ကုမ္ပဏီဖြစ်မှန်မှန်ကန်ဖော်ပြပြီးဥပဒေမဲ့တင်သွင်းခဲ့တဲ့အတွက်ကုမ္ပဏီမှုဆောင်ရာရှိတွေကိုအရေးယူမှဖြစ်ကြောင်းလည်းဖော်ပြထားပါတယ်။ ပြီးရနေ့ဧပြီလကနေအောက်တိုဘာလအတွင်းတောင်ကိုရီးယားစစ်ကမ်း9ခုကနေကြောင်မီးစင်းတဲ့တန်တတုတွေကို9ချိန်တင်သွင်းခဲ့ကြောင်းလည်းဖော်ပြထားတာပါတင်သွင်းရမှာနိုင်ငံ3နိုင်ငံပါဝင်ပြီးမြောက်ကိုရီးယားကကုန်တွေကိုပထမဆုံးရုရှားနိုင်ငံကိုတင်ပို့ပြီးရုရှားနိုင်ငံကနေမှတောင်ကိုရီးယားကိုသွားမဲ့သင်္ဘောတွေကိုတင်ပြီးကုန်တွေကိုပြန်လည်တင်သွင်းခဲ့တာဖြစ်ကြောင်းတွေ့ရှိခဲ့ပါတယ်ကုလသမဂ္ဂကတော့မြောက်ကိုရီးယားကကြောင်မီးစင်းတဲ့ဓာတ်တတုတင်ပို့မှုကိုပြီးခဲ့တဲ့နှစ်ဩဂုတ်လထဲမှာပဲတားမြစ်ထားတာပါဒါတထုရောင်းချမှုတွေကနေရရှိလာတဲ့ဝင်ငွေတွေကိုတော့မြောက်ကိုရီးယားကနိုင်ငံပိုင်လုပ်ငန်းတွေနဲ့မစ်ဆိုင်းသုတေသနအစီအစဉ်တွေမှာသုံးစွနေတာဖြစ်ပါတယ်။မြောက်ကိုရီးယားပေါ်ချမှတ်ထားတဲ့နိုင်ငံတကာပိတ်ဆို့တံခတ်မှုတွေပြန်လည်ရုပ်သိမ်းတဲ့အခါစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေနဲ့ယင်းနှမြုံနဲ့လောက်ကန်နိုင်မှုမျှော်လင့်ချက်တွေနဲ့အတူတောင်ကိုရီးယားကမြောက်ကိုရီးယားနဲ့ယင်းနှမှုရအောင်ကြိုးစားနေတဲ့အချိန်မှာပဲစုံစမ်းစစ်ဆေးတွေ့ရှိချက်အစီရင်ခံစာထွက်ပေါ်လာတာလည်းဖြစ်ပါတယ်။
ဒါရုလက်နဲ့အတုံးပြုံမှုဆွဆွဲချက်နဲ့အမေရိကန်ကရုရှားပေါ်ပိတ်ဆို့တံခါးအရေးယူခဲ့တာဟာမကြသေးခင်ကအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ထိပ်တီးတွေ့ဆုံပြီးဆက်ဆံရေးတိုးတက်အောင်ကြိုးပမ်းမှုတွေကိုထိခိုက်စေတဲ့ဥပဒေမဲ့လောက်ရဖြစ်ရုရှားနိုင်ငံကပြစ်တင်ရှုတ်ချလိုက်ပါတယ်။အမေရိကန်တွေဘက်ကတံခါးမူရီချမတ်ဖို့ဆုံးဖြတ်ချက်တွေဟာမိတ်ဆွေလုံးဝမဆန်တဲ့လိုအပ်တာဖြစ်ကြောင်းလဲရုရှားအစိုးရပြောခွင့်ရဒီမီထရီပက်ရှ်ကော့ဖ်ကမနေ့ရက်ကပဲသတင်းထောက်တွေကိုပြောဆိုခဲ့တာပါ။ပရတိန်နိုင်ငံဆဲလ်စ်ဘူရီမြို့မှာအသက်66နှစ်အရွယ်ရုရှားထောက်လွှမ်းရေးဟောင်းဆာဂေးခရစ်ပါနဲ့သမီးဖြစ်သူအသက်33နှစ်အရွယ်ယူလီယာတို့ပြီးခဲ့တဲ့မတ်လတည်းအစိမ့်မိကြတာကိုတုံ့ပြန်တဲ့အနေနဲ့ရုရှားအပေါ်တန်ခတ်မှုတွေကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပို့ထိုးနေမှာပဲကြေညာထားပါတယ်။ရုရှားထောက်လွှမ်းရေးဟောင်းနဲ့သမီးဖြစ်သူတို့အသက်မသေးလွတ်မြောက်ခဲ့ပေမဲ့လို့တချိန်ကဆိုဗီယက်ယူနီယံလက်ထက်မှာထုတ်လုပ်ခဲ့တဲ့အာယုံကြောထိခိုက်စေတဲ့နိုဗီချုပ်အစိမ့်နဲ့အုံပြူတက်ခိုက်မှုရဲ့နောက်ွယ်မှာရုရှားနိုင်ငံကပါဝင်ပတ်သက်နေကြောင်းဗြိတိန်အစိုးရရဲ့ရည်တည်ချက်အတိုင်းအမေရိကန်ကလည်းရည်တည်ခဲ့တာပါတက်ခိုက်မှုနဲ့နောက်ဆက်တွဲအဖြစ်ဗြိတိန်နဲ့အမေရိကန်ရဲ့မဟာမိတ်တွေတကတစ်ဖက်ရုရှားနိုင်ငံကတစ်ဖက်အပြန်အလှန်တန်တမန်တွေနှင်ထုတ်ခဲ့ကြရမှာမတ်လထဲရုံးကစုစုပေါင်းတန်တမန်60လောက်နှင်ထုတ်ခံခဲ့ရပါတယ်ဗြိတိန်နိုင်ငံကအစိတ်တက်နဲ့တက်ခိုက်ခံခဲ့ရတဲ့အမျိုးအနည်းကအမ်စ်ဘူရီမြို့မှာပဲကျွန်းလထဲတုန်းကဗြိတိရှဆုံတဲ့တွေအလားတူအာယုံကြောထိခိုက်စေတဲ့အစိတ်တက်တင်ခဲ့ပေမဲ့ရုရှားနဲ့ပတ်သက်ဆက်နွယ်မှုတိတိကျကျတော့မတွေ့ခဲ့ရပါဘူးအစိတ်တင်ဆုံတဲ့ထဲကအသက်40နှစ်အရွယ်အမျိုးသမီးဒေါင်းဆာဂရက်စ်ကတော့နောက်ပိုင်းမှာသေဆုံးသွားခဲ့ပါတယ်
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗီယိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ချန်နေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်တူရကီနိုင်ငံကတင်သွင်းတဲ့တမ်နိနဲ့အလူမီနီယံတွေပေါ်အခွန်တွေရုတ်တရက်တိုးမြင့်သတ်မှတ်ဖို့သမ္မတဒေါ်နယ်ထရန့်ကြေညာလိုက်တဲ့အတွက်နိုင်ငံကြားတင်းမာမှုတွေထပ်မံကြီးထွားလာနေပါတယ်တူရကီသွင်းကုန်တွေပေါ်အခွန်နှစတိုးကိုအမိန့်ထုတ်လိုက်တဲ့အကြောင်းသမ္မတထရန့်ကဒီနေ့အစောပိုင်းမှာပဲ Twitter လူမှုကွန်ရက်ကနေပြောဆိုလိုက်တာပါအလူမီနီယံသွင်းကုန်တွေပေါ်အခွန်20ရာခိုင်နှုန်းနဲ့တမ်နိသွင်းကုန်တွေပေါ်90 50ရာခိုင်နှုန်းကောက်ခံသွားမယ့်အကြောင်းကြေညာချိန်မှာတော့တူရကီနိုင်ငံသောလီယာငွေဟာခိုင်မာတဲ့အမေရိကန်ဒေါ်လာနဲ့လဲလှယ်ရမှာတိတိကျကျကျဆင်းသွားတဲ့အကြောင်းလဲသမ္မတထရန့်ကပြောဆိုခဲ့ပါတယ်။နိုင်ငံခြားတင်းမာမှုတွေရောပါဖို့တူရကီသံတမန်ကိုယ်စားလှယ်ဖွဲ့ဝါရှင်တန်ကိုအလဲပက်ရောက်လာပြီးနှစ်ရက်ကြာမှာပဲသမ္မတထရန့်ရဲ့ကြေညာချက်ထွက်ပေါ်လာခဲ့တာပါ။အမေရိကန်နဲ့တင်းမာမှုတွေကြီးထွားလာနေတဲ့အတွက်တူရကီနိုင်ငံမှာဗန္ဓာရေးအချက်တွေပေါ်ပေါက်လာနိုင်ကြောင်းလဲသုံးသပ်သူတွေကသတိပေးနေကြတာပါ။အမေရိကန်ကိုအခွန်လွတ်တင်သွင်းခွင့်ရနေတာတွေကိုအဆုံးသတ်ဖို့သမ္မတထရန့်ဆွေးနွေးကစဉ်းစားနေတဲ့အကြောင်းသတင်းတွေထွက်ပေါ်ခဲ့ပြီးနောက်တင်းလာနေမှာတော့တူရကီသုံးလာရငွေတန်ဖိုးတိတိကျကျချဆင်းသွားပါတယ်။ဒီနေ့သမ္မတထရန့်ရဲ့ကြေညာချက်ကြောင့်လဲနောက်ထပ်ထပ်မံကြဆင်းမှုတွေနဲ့လဲကြုံတွေ့ခဲ့ရတာပါ။
အမေရိကန်နိုင်ငံမှာခလုံခွင့်ရဖို့ကြိုးစားခဲ့ကြတဲ့တာမီနယောက်ကိုနေရရင်အယ်ဆာဗာဒေါ်နိုင်ငံစီလေကြောင်းကနေပြန်ပို့လိုက်ကြောင်းတရားခွင်မှာသိလိုက်ရတဲ့အတွက်အမျက်ဒေါ်လာထွက်ခဲ့တဲ့ပြည်ထောင်စုတရားသူကြီးကရှစ်နေချုပ် Jeff Sessions ကိုတရားရုံးမှာမထေမဲ့မြင်မှုတာဝန်ရှိကြောင်းသတိပေးပြောဆိုလိုက်ပါတယ်။အစိုးရရဲ့အလို့ရဟာဒေါ်လာထွက်စရာဖြစ်တယ်လို့နေရပြန်ပို့မခံရရေးကြိုပန်းနေတဲ့တာမီနယောက်ကိုလူမသိသူမသိနင်းထောက်ရရောက်တဲ့အကြောင်းတရားသူကြီး Emmett Sullivan ကပြောဆိုလိုက်တာပါ။ဒီလိုရအပေါ်အလွန်အမင်းစိတ်ပြတ်ဒေါ်လာထွက်ရကြောင်းလဲတရားသူကြီးကထပ်တလဲလဲပြောခဲ့တယ်လို့ လေရင်ကိုနောက်ကျောင်းပြန်လည်လာဖို့လည်းအမိန့်ချမှတ်ခဲ့ပါတယ်။ဒီဖြစ်ရအတွက်စိတ်မချမ်းမသာဖြစ်ရတယ်လို့လက်ခံနိုင်စရာမရှိကြောင်းလည်းပြောဆိုခဲ့တာပါ။တရားရုံးမှတ်တမ်းတွေအရနေ့ရက်ပြန်ပို့ခံရတဲ့မိခင်ဖြစ်သူဟာကာမန်ဆိုသူဖြစ်ပြီးအိမ်တွင်အကြမ်းဖက်မှုရာဇဝတ်ကိုင်းတွေရဲ့ချိန်ချောက်မှုတွေနဲ့ရင်ဆိုင်နေရသူတွေကိုခေါလုံခွင့်မပေးတော့ဖို့ဆုံးဖြတ်ထားတဲ့အမေရိကန်ရှစ်နယ်ချုပ်ဆက်ရှင်ကိုအမေရိကန်အရက်ဖက်လူအခွင့်ရေးလှုပ်ရှားမှုတမက ACLU ရဲ့အကူအညီနဲ့တရားလိုလိုအမှုဖွင့်ထားသူလည်းဖြစ်ပါတယ်။အမှုမှာပါဝင်ပတ်သက်နေသူဘသူကိုမဆိုကြာရပရင်းနဲ့မကုန်ခင်နေရက်ပြန်မပို့ဖို့ ACLU နဲ့အစိုးရကြားသဘောတူထားပေမဲ့လည်း Texas ပြည်နယ်ကထိုင်းနေရေးစခန်းမှာဖမ်းဆီးထားတဲ့တာအမင်းနှစ်ယောက်ကိုနေရက်ပြန်ပို့လက်ကြောင်းကြားသိခဲ့ရတဲ့ ACLU ရှေ့နေ Jennifer Chang Nowell ကတရားရုံးကိုအသိပေးခဲ့တာပါ။အမိမြေလုံခြုံရေးဝန်ကြီးဌာနတာဝန်ရှိသူတဦးကတော့တာအမင်းနှစ်ယောက်စလုံးကို El Salvador နိုင်ငံကနေ Texas ကိုချက်ချင်းပြန်ခေါ်လာခဲ့ကြောင်းပြောပါရယ်။အမှုရင်ဆိုင်နေရတဲ့မိခင်ဖြစ်သူဟာနှိပ်စက်လို့နဲ့ခင်မုန်းနဲ့ရာဇဝတ်ကိုင်းတွေရဲ့ရန်ကိုစိုးရိမ်တဲ့အတွက်အမေရိကန်ကိုထွက်ပြေးလာခဲ့တာလို့လည်းဆိုပါရယ်။
United Right လို့အမည်ပေးထားတဲ့လူပြိုရဲ့အခွင့်အရေးလှုပ်ရှားမှုတစ်ခုကိုလူပြိုကြီးစိုးရေးဝါရီတွေကလာမယ့်တနင်္ဂနွေနေ့ကျရင်သမ္မတအင်ပီတိုရှင်မှာကျင်းပဖို့စီစဉ်ထားပါတယ်။ Virginia ပြည်နယ် Charlottesville မြို့မှာတံပြန်ဆန္ဒပြသူတယောက်တည်ဆုံပြီးတနင်္ဂနွေလုံးတုန်လှုပ်ခဲ့ရတဲ့ဖြစ်ရပ်နဲ့ကြုံခဲ့ရတဲ့နှစ်ပတ်လည်နေ့မှာပဲကျင်းပမဲ့စိုးရိမ်ပွဲကိုတော့လူပြိုအခွင့်အရေးရရှိဖို့ရည်ရွယ်ထားတဲ့အကြောင်းအဖွဲ့ရဲ့ website ကကြေညာထားတာပါ။တံပြန်ဆန္ဒပြပွဲဖြစ်တဲ့လော်ဝဲဝါရီညွန်မောင်းအဖွဲ့တစ်ခုကလည်း Washington မှာပဲစုဝေးကြဖို့စီစဉ်ထားပါတယ်။ပစဝါရာဂျူမွန်တီးအစ္စလမ်ဝါရာစန့်ကျင်ရေးနဲ့လူပြည်ကြီးစိုးရေးဝါရာနဲ့အချမ်းပဲပရိပကတ်တွေကိုစန့်ကျင်ကြောင်းပြတ်သားဖို့ရည်ရွယ်ထားတယ်လို့လည်းတံပြန်ဆန္ဒပြသူတွေရဲ့ website မှာဖော်ပြထားတာပါ American တဝမ်းနဲ့နိုင်ငံတကာကအမေရိကန်တန်ယုံတွေမှာဆန္ဒပြကြဖို့လည်းဆန္ဒပြဖို့စီစဉ်သူတွေကတိုက်တွန်းထားကြပါတယ်အမေရိကန်ပြည်တွင်းစစ်မှာတောင်ပိုင်းတပ်ဖွဲ့ခေါင်းဆောင်တွေနဲ့စစ်သည်တွေကိုကွန်ပျူတာမသိကွန်ပျူတာလောက်ရကြောင်းလူပြည်ကြီးစိုးရေးဝါရာကိုအားပေးရရောက်မရောက်လူမျိုးတွေကိုကျင်ပြတဲ့စနစ်ကိုလက်ခံရရောက်မရောက်ဆွေးနွေးမှုတွေကနေလွန်ခဲ့တဲ့နှစ်တုန်းကပရိပကတ်တွေနဲ့ကြုံခဲ့ရတာပါတောင်ပိုင်းတပ်တွေရဲ့ခေါင်းဆောင်ဗိုလ်ချုပ်ကြီးရောဘတ်အီလီယော့တူကိုဖယ်ရှားမဲ့စီစဉ်ကိုလူပြည်မျိုးသားရေးဝါရီတွေကကန့်ကွက်ဆန္ဒပြခဲ့ကြရမှာလဲပြီးခဲ့တဲ့နှစ်ထဲတုန်းကအသက်30နှစ်အရွယ်တံပြန်ဆန္ဒပြသူဟဲဇာဟေယာကားနဲ့တိုက်ခတ်ခဲ့ရပြီးသေဆုံးခဲ့ရပါတယ
်ရှီမင်နိုင်ငံမှာကလေးတွေအများပြအပါဝင်လူ50ထက်မနည်းသေဆုံးပြီးတော့89ယောက်ဒဏ်ရာရခဲ့ကြောင်းဟူဒီသဘုံတွေကပြောဆိုထားတဲ့ဆော်ဒီအာရေဗျဦးဆောင်တဲ့ညောပေါင်းတပ်ဖွဲ့ရဲ့လေကြောင်းတိုက်ခတ်မှုကိုတိကျလွတ်လပ်တဲ့စုံစမ်းမှုတွေလုပ်ဖို့ကုလသမဂ္ဂကတောင်းဆိုလိုက်ပါတယ်လေကြောင်းတိုက်ခတ်မှုအတွင်းမစ်ဆိုင်တုံးတစ်စင်းဟာနှွေရသည့်ပျော်ပွဲစားခရီးကပြန်လာတဲ့ကြောင်ကားတစ်စင်းကိုထိမှန်ခဲ့ကြောင်းလည်းသဘုံတွေကပြောဆိုထားပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတော့လေကြောင်းတိုက်ခတ်မှုကိုတိကျလွတ်လပ်တဲ့စုံစမ်းမှုတွေအမြန်ဆုံးလုပ်ဖို့တောင်းဆိုလိုက်ပါတယ်အတွင်းရေးမှူးချုပ်ရဲ့တောင်းဆိုချက်ကိုကြိုဆိုကြောင်းနဲ့ပူးပေါင်းဆောင်ရွက်ဖို့အသင်ရှိကြောင်းဟူဒီသဘုံအဖွဲ့ကအခြေခံကောင်းဆောင်မိုဟာမက်အလီက Twitter လူမှုကွန်ရက်ကနေပြောဆိုလိုက်ပါတယ်ရီမင်နိုင်ငံကရက်ဆက်လာတဲ့စစ်ပွဲအတွင်းကြောက်မဲ့ဖွယ်ရတိုက်ခတ်မှုဟာအဆိုပါဆုံးအဆင့်နှစ်ရောက်နေတာကိုပြသရရောက်ကြောင်းလဲကုလသမဂ္ဂကလေးများရမငွေအဖွဲ့ UNICEF အကြီးအကဲ Herita Fo ကပြောဆိုခဲ့တာပါအခုဖြစ်ရကြောင်းပဋိပက္ခအဆုံးသတ်ဖို့ကလေးတွေအခွင့်အရေးအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီနဲ့နိုင်ငံတကာအတိုင်းအဝိုင်းကစစ်ပွဲမှာပါဝင်နေသူတွေကိုတွန်းအားပေးနိုင်တဲ့အထိအပြောင်းလဲတစ်ခုဖြစ်လာမလားမေးခွန်းထုတ်ဖို့ပဲကျွန်တော်ကြောင်းလဲပြောဆိုထားပါတယ်
ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြခဲ့ကြတာပါ VO ရကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VO ရဲ့ internet ဆာမျက်နှာ burmese.voanews.com မှာလည်းတိုက်ရိုက်နားဆင်နေပါတယ်ခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်အရင်ဆုံးဆက်သွယ်မိမြန်းချက်သတင်းပေးပို့ချက်နဲ့နိုင်ငံတကာသတင်းလွှာတွေကိုဇက်တိုက်ထုတ်လွှင့်သွားမှာပါ2019 January လမှာတနက်နေ့တည်ပြစ်ပြီးလှုပ်ကြံခံရတဲ့ရှင်းနေယူဦးကိုနီအမှုနဲ့ပတ်သက်လို့မြောက်ပိုင်းခရိုင်တရားရုံးမှာကြားနာစစ်ဆေးနေရမှာဒီကနေ့မှာတော့လှုပ်ကြံမှုမှာပါဝင်ပတ်သက်သူလို့ဆွဆွဲခံရတဲ့ထောက်လန်းရေးဗိုလ်ကြီးဟောင်းဇေယျဖြိုးကိုစစ်ဆေးကြားနာခဲ့ပါတယ်တရားခွင်မှာဘယ်လိုမေးမြန်းကြားနာမှုတွေရှိခဲ့ပါသလဲလို့တရားခွင်ကိုတက်ရောက်ခဲ့တဲ့ရှေ့နေဦးကိုနီကိုနေဝင်းတို့ရဲ့အမှုလိုက်အဖွဲ့ဝင်ရှေ့နေဦးရောဘတ်ဆန်းအောင်ကိုမေးမြန်းရမှာသူကအခုလို့စတင်ဖြစ်ကြပါတယ
်ခဏရတော့နံပါတ်3တရားခံဇေယျဖြိုးစတင်ပြီးတော့စစ်ဆေးပါတယ်အဲ့တော့စစ်ဆေးတဲ့အခါမှာတော့အဓိကထွက်ဆိုချက်အပိုင်းမှာတော့သူကအင်းစိန်တောင်ထဲမှာအဆောင်တိုင်းမှာရှိနေတဲ့ဇေဒီလေးတွေအဲ့ဒါလေးတွေပြေပြေနဲ့စီတော်တင်နဲ့စိမ့်မှုတော်တင်နဲ့ဘုရားတရားဘာသာရေးကိုဘယ်လိုလုပ်တယ်ပြီးတော့ဘာသာရေးတွေကိုသူလုပ်တယ်အကြောင်းတွေဘယ်လိုမိဘတွေကဘယ်လိုစုံမာတယ်ဘာညာအဲ့ဒီအပိုင်းနဲ့ပဲနောက်ဆုံးသူ့ရဲ့ဥကောင်းကိုဓမ္မရိုက်ထားတာတွေသူကစိတ်ဒီစီမှုတွေခံစားဖြစ်ပေါ်နေရလို့သူကကဘာနဲ့အာချတော်ဝင်မှာစင်းပြနေရတာဒီအဲ့ဒါတွေကိုမတန်ဟိုတတိကံတွင်းသွားတယ်ပေါ့ဗျာအဲ့တော့ဥပပေါင်းဆိုင်ရာမှာသူ့မှာစေကုသ ူနေရတဲ့အဆင့်ဆိုတာကိုသူပြောသွားတာပ
ါဟုတ်ကဲ့အဲ့တော့ဒီကိုဇေယျဖြူကရှေ့နေဥနေလာတို့ဥရောပဆောင်တို့ကိုဟိုပုံမှန်၃ခုနဲ့တရားပြန်ဆွဲမယ်လို့ဟိုသတင်းမှာတွေ့ရပါတယ်အခြေအနေကဘယ်လိုရှိပါလဲ
အဲ့ဒါသူတို့မနေ့က၉ရက်နေ့ကတင်တာဗျသူတို့ကသူတို့အတွက်ကိုသူတို့ရဲ့ရှေ့နေကကွန်ပျူတာနဲ့စာစည်းလာတယ်အဲ့သတင်းစာမှတ်တမ်းတွေကိုဒေါ်ဝင်းပပရဲ့တရားလွတ်တော်ရှေ့နေဥချော့ချော့တိုက်တို့ကနေပြီးတော့အဲ့ဒါကိုတင်ပေးတာဒါပေမဲ့တရားရုံးကချက်ချင်းပဲသူတို့မှစီမံခွင့်အာဏာလည်းမရှိဘူးဒီအောင်ဒီမှာရှောက်လို့လည်းမရဘူးသက်ဆိုင်ရာရုံးမှသာရှောက်ရမှာဖြစ်တဲ့အတွက်လက်မကမူပလတ်တယ်ဆိုပြီးတော့အမိန့်ချရတယ
်အဲ့တော့ရှင်းနေဦးနေလာနဲ့ရှင်းနေဦးရောဘတ်ဆောင်တို့ကိုပြန်ပြီးတော့တရားဆွဲတာကဘယ်လိုပုံမှန်မျိုးတွေနဲ့လဲခင်ဗ
ျသူကရုံးတော်မထင်မဲမြင်မှုရဲ့နော်ရာဇကြီးဦးရဲ့ပုံမှန်904ရဲ့ကျက်ကြီးဦးရေပုံမှန်220တရားစီရင်အနောက်ချက်ပေးတယ်ဆိုပုံမှန်တင်နေဆွဲတာပါဖြစ်တဲ့ပြဿနာကကြည်လင်းကိုတောသားလို့ပြောမိတဲ့ဥနေလာကကိုမကျေနပ်လို့ဝုံတိုင်းထားလို့တယ်အဲ့ဒီကမှကျွန်တော်ကရဲတွေကိုထိန်းခိုင်းတယ်ရဲတွေလည်းမထိန်းနိုင်ဘူးအဲ့ဒါနဲ့ဒီလိုဆိုရင်မင်းတို့လုံးလို့မရဘူးဆိုရင်ရဲလက်ဆွဲပိုက်138နှစ်အပိုက်ခွဲ9ရက်သူတို့နောက်ရုံးချင်းမှာတန်ချင်းချင်းနဲ့ထုတ်ဖို့လိုတယ်လို့ပြောတာအဲ့ဒါချင်းချောက်ပါတယ်လေဗျာနော်ညာနေဆက်ကြီးကလည်းအဲ့ဒါပေါ်မှာရက်သွားတယ်ပေါ့ဒါကြောင့်မို့အနောက်ချက်ပေးတယ
်ဟုတ်ကဲ့ဥရောပဆောင်ခင်ဗျအဲ့ဒီတော့အခုလိုမျိုးတရလိုရှိနေနေနဲ့ဟာလားဟိုအစစ်စစ်ခံရတဲ့သူတွေကြာဒီလိုထိတ်တိုက်ဖြစ်နေတဲ့ကိစ္စတွေကရှိနေဥကိုနေရဲ့အမှုပေါ့ဘလို့အကျိုးသက်ရောက်မှုရှိလာနိုင်ပါသလဲ
သူတို့ကတော့ဗျာကို give and take လုပ်ချင်တဲ့သဘောလို့ကျွန်တော်တို့ကတော့သုံးတတ်တာပေါ့နော်တော့ဒီလိုပဲတတိယကွင်းရောက်တခြားဒီတက်ကလည်းအဲ့လိုပဲနားလေတယ်ပေါ့နော်မတီတီတော်သားလို့ပြောဆိုပြီးတော့ကြည်လင်းကိုတုံးတတ်တဲ့ကိစ္စကမချင်းနိုင်ကြည်လင်းကပြောရမှာသူတို့ကအမှုစားစစ်တယ်ဆိုရင်အဲ့ဒီရဲတွေနဲ့လည်းဟာတိုက်ရေမောကြီးရေမောနေတယ်နော်မတီမဲမြင်နေလုံနေတယ်သူတို့လက်ထိတ်တွေကိုတွဲချီထားတဲ့တန်ကျိုးကိုတရားကနေပုံသားပေါ်မှာတင်ပြီးတော့ block 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 ဆိုအာယုလေလွှဲအောင်လုပ်တယ်နောက်သူတို့ရဲ့နောက်မှာကတ်ပြီးတော့မိသားစုတွေကတ်နေတယ်သူတို့ရဲ့ဘေးဒီမှာလည်းပဲအမှန်ပါစေဒီရုပ်ွက်တွေပြည်သူယူပြီးမရှိဘူးသူတို့ကတော့ယူနေတယ်တောင်းရလဲဘာလို့လက်ခံလည်းမသိဘူးအမှအကျဉ်းသားချင်းကိုအတန်းစားမခွဲကြဘဲနဲ့ဒါတွေပိတ်ပင်ရမယ်တွင်းညီတွေတောင်းပန်စားမတင်ဝင်တွင်းစသည်ဖြင့်အဓိကတော့ဗျာသူတို့ကအမှုရဲ့နောက်ဆုံးအခြေအနေနဲ့နီးကပ်လာတဲ့ခါကျတော့စိတ်တွေကြောက်ကြက်တွေဖြစ်ပြီးတော့ဒီတရားလိုဘက်ကဆိုင်ရာမှာလိုက်ပါဆောင်ရင်းနေတဲ့ရှင်းနေတွေကိုနော်အမှုနဲ့အပေးယူလုပ်ခြင်းနဲ့သဘောလို့ကျွန်တော်တို့ကမြင်တယ
်လုံးချံခံရတဲ့တရားလွတ်တော်ရှေ့နေဥကူနီအမှုစစ်ဆေးကြားနာနေတာတွေနဲ့ပတ်သက်လို့အမှုလိုက်ရှေ့နေဥရောဘတ်ဆောင်ကိုဆက်သွယ်မေးမြန်းခဲ့တာပါခင်ဗျာဗီဒီယိုကနေတောက်ကြနေညဘက်အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်အခုတော့ပြည်တွင်းလေကြောင်းလိုင်းတွေရဲ့အခြေအနေကိုကြည့်ရအောင်ပါမြန်မာပြည်မှာပြည်တွင်းလေရင်နဲ့ခီးသွားသူတွေနည်းပါးလာတဲ့အတွက်လေကြောင်းလိုင်းတချို့မကြသေးခင်လပိုင်းကစပြီးခီးစဉ်တွေရပ်ဆိုင်းခဲ့ပါတယ်အခုအချိန်ထိလည်းလေကြောင်းလိုင်းတွေပြန်စနိုင်တဲ့အခြေအနေမရှိသေးဘူးလို့ခီးသွားလုပ်ငန်းရှင်တွေကပြောပါတယ်ဒီသတင်းကိုတော့ကိုဆိုင်ပြည့်သူကတင်ပြမှာပ
ါဇူလိုင်လကလေးကမြန်မာနိုင်ငံအတွင်းပြည်ဆွဲပြန်တန်းနေတဲ့လေကြောင်းလိုင်းတွေကအနည်းဆုံးလေကြောင်းလိုင်း၃လိုင်းခီးစဉ်ရပ်ဆိုင်းခဲ့ပါတယ်အဲ့ဒီထဲမှာ2012ခုနှစ်ကလေးကလေရင်20လောက်နဲ့ခီးစဉ်တွေပြည်ဆွဲခဲ့တဲ့အဲဘကံလည်းပါဝင်ပါတယ် APS နဲ့ FMI လေကြောင်းလိုင်းတွေကလည်းခီးစဉ်တွေအတွက်လက်မှတ်ရောင်းချတာတွေရပ်တန့်ခဲ့ပါတယ်ခီးစဉ်တွေရနာရတဲ့အကြောင်းပါဝင်ရှိသူတွေဘက်ကတရားဝင်တုံ့ပြန်ပြောဆိုတာမရှိသေးပါဘူးရန်ကုန်မြို့ကနိုင်ငံသားခီးသွားဧည့်သည်ခီးစဉ်ဆိုင်ရာကြံပေးလုပ်ငန်းအဖွဲ့ကပါဝင်ရှိသူတူဖြစ်တဲ့မက်ရွှေကြီးကတော့လေကြောင်းလိုင်းတွေရပ်ဆိုင်တာဟာယာယီရပ်ဆိုင်တဲ့ပုံစံလို့ရှင်းပြပါတယ
်ထုတ်တဲ့အဲဒီ official letter တွေမှာတော့အဲ့လိုပါတော့သူတို့ကရက်ရက်ဟိုခဏယာယီဆိုင်းရင်းနဲ့ suspend လုပ်တဲ့ပုံစံမျိုးပဲလုံးဝ stop လုပ်တာမဟုတ်ဘူးပေါ့နော်သူတို့ဒီဟာကိုပြန်ပြီးလဲပြန်နိုင်တဲ့အချိန်ရလို့ရှိရင်သူတို့ပြန်ဒီ hotel နဲ့ခီးသွားလာရေဟိုကျောင်းဆရာအဲ့ဒီကနေပြီးတော့မှဒီထဲမှာအဲ့လိုအဖွဲ့ဝင်ထားတဲ့အကုန်လုံးကိုပေါ့နော်သူတို့တိုးရွေးဖြစ်ဖြစ် airline တွေပဲဖြစ် hotel တွေပဲဖြစ်အကုန်လုံးသူကစာချက်
ဆိုင်ရင်တင်မိုးရသွန်ပြီးရေလွှမ်းမှုမှုတွေနဲ့နိုင်ငံဒေါ်လာဈေးမတည်ငြိမ်တာကြောင့်လင်းစီသွေးတက်ခဲ့သလိုခီးသွားတွေကလည်းညှော်နှင်းလာတာကြောင့်လေကြောင်းလိုင်းတွေပြန်ပြီးခီးစဉ်တွေကိုစတင်လိုက်မှုမတည်ကြသေးဘူးလို့လည်းမရွှေကြီးကပြောပြတာပါ။ဟ
ိုပြောရလို့ရှိရင်ဧည့်သည်ကလည်းကြားတယ်ကြားတယ်ကနည်းနည်းတော့မဟုတ်တော်တော်ကြားတယ်ဒီနှစ်ကနိုင်ငံသားတွေလောက်ပဲအချိန်ကိုအများကြီးမပေးချင်တော့သူကလင်းရင်စီးရအဲ့တော့တိုးရစီရောလာတဲ့အတွက်ကြောင့်မို့လို့ပေါ့နော်ဒီဟိုဟာတွေကလည်း သွားတဲ့လူနေလာဟိုဧည့်သည်လည်းနေလာတာတော့လည်းပါတယ
်မြန်မာနိုင်ငံမှာခီးသည်လေကြောင်းလိုင်း10ခုလောက်ရှိပြီးလင်းအစီး40လောက်နေစဉ်ပြန်တန်းပြေးဆွဲပါတယ် FM မှာ APS စတဲ့လေကြောင်းလိုင်းတွေနဲ့တူအရှာဝင်းလေကြောင်းလိုင်းတချို့လည်းရနာထားရတဲ့အကြောင်းပြည်ရင်းသတင်းတွေကိုကိုးကားပြီး TTR Weekly Internet သတင်းမှာလည်းဖော်ပြပါတယ်လေရင်နဲ့ခီးသွားတဲ့ပြည်ရင်းခီးတဲ့3တန်းလောက်ရှိပြီးနိုင်ငံသားခီးသည်4တန်းလောက်ပဲရှိမယ်လို့လည်းခန့်မှန်းဖော်ပြပါတယ်မြန်မာပြည်တွင်းလေရင်ခီးစဉ်တွေရဲ့လက်မှတ်ခါဒေတာရင်းတခြားနိုင်ငံတွေရဲ့လက်မှတ်ခါနဲ့နှိုင်းဆိုင် JGB စီးမဲ့သူနေတဲ့အတွက်အခုလိုလေကြောင်းလိုင်းတွေရပ်တန့်တာလို့သုံးသပ်ရေးသားထားပါတယ်ဒီလိုခီးစဉ်တွေရနာတာနဲ့ပတ်သက်ပြီးလေကြောင်းလိုင်းတွေဘက်ကခီးသောကုမ္ပဏီတွေနဲ့ဟိုတယ်တွေကိုတော့ကြောင်းကြားစာတွေပေးပို့ခဲ့ပြီးခီးစဉ်တွေအတွက်တရားဝင်ကြေညာချက်ထုတ်ပြန်တာမျိုးတော့မရှိခဲ့ဘူးလို့ခီးသောလုပ်ငန်းလုပ်ကိုင်သူတွေကပြောဆိုကြပါတယ်ခင်ဗျာ
တော်ရရှင်များရှင်မြန်မာနိုင်ငံရဲ့စီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်မှုတွေမှာအများကြိုက်ဝါဒကြောင့်အဟန့်တားတွေဖြစ်နေရတယ်လို့တရုတ်ဆိုရအာဘော Global Times သတင်းစာရဲ့စောင်းမတစ်စောင်းကမကြသေးခင်တုန်းကပဲထောက်ပြထားပါတယ်။အဆိုရမဟုတ်တဲ့ NGO အဖွဲ့အစည်းတွေများလွန်းတာအများပြည်သူသဘောထားကိုဦးစားပေးလွန်းတာတွေကြောင့်အဆိုရအနေနဲ့မူဝါဒချမှတ်ရမှာအားနည်းချက်တွေရှိနေပြီးအရေးကြီးတဲ့စီမံကိန်းတွေကိုအကောင့်ထဲမဖော်နိုင်ပဲဖြစ်နေရတယ်လို့လည်းထောက်ပြထားပါတယ်။မြန်မာနိုင်ငံရဲ့လက်ရှိအခြေအနေမှာဒီမိုကရေစီလွတ်လပ်ခွင့်တွေပတ်ဝန်းကျင်ထိန်းသိမ်းရေးလိုအပ်ချက်တွေကိုဦးစားပေးတင်သလားစီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်မှုတွေကပိုးပြီးတော့အရေးကြီးသလားဆိုတာကိုတော့ VOE စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။သောရရှင်တွေရဲ့အမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမိမြတ်လူသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-932-382-555 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာburmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။မနေ့ပြန်စနေည VOA ရဲ့ဓာတ်ရိုက်လေးလိုက်အစီအစဉ်မှာသရရှင်နေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတော့နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်သွားပါမယ်။ပြည်ထောင်စုမှာရှိတဲ့ရုရှားထောက်လန်းရေးဟောင်းနဲ့သူ့ရဲ့သမီးဖြစ်သူတို့ကိုအစိတ်ခတ်ဖို့ကြံစီမှုနဲ့အမေရိကန်ပြည်ထောင်စုကရုရှားနိုင်ငံအပေါ်ပိတ်ဆို့အရေးယူမှုအသစ်တွေဗုဒ္ဓနေ့ကချမှတ်လိုက်တာကြောင့်အမေရိကန်ဒေါ်လာနဲ့ရုရှားငွေရူဘယ်ရဲ့ငွေလဲနှုန်းဟာနှစ်နှစ်အတွင်းအနေဆုံးကိုထိုးကျသွားပါတယ်။အဲ့ဒီပိတ်ဆို့အရေးယူမှုအသစ်ဟာနိုင်ငံတကာဥပဒေနဲ့မညီညွတ်ကြောင်းလက်တော့ပြန်သွားမှာဖြစ်ကြောင်းရုရှားအစိုးရကပြောကြပါတယ်။ VOA သတင်းနောက်ဇလဒဇဟုတ်ရဲ့သတင်းပေးပို့ချက်ကိုတော့ကိုဇော်ဝင်းလှိုင်ပြောပြမှာပါ
။ရုရှားကယူကရိန်းပိုင်ခရိုင်းမီးယားကျွန်းဆွယ်ကို2014ခုနှစ်မှာသိမ်းပိတ်လိုက်တဲ့အချိန်ကစလို့အမေရိကန်နဲ့ EU ကရုရှားအပေါ်ပိတ်ဆို့အရေးယူမှုတွေချမှတ်ထားခဲ့ကြတာပါ။အဲ့ဒီအတွက်စီးပွားရေးအရနဲ့နာဆုံးရှုံးမှုတွေဟာကြီးမားပါတယ
်။ One example, the market capitalization of the biggest Russian company, oil company Rosneft.
ဥပမာတစ်ခုပြရမယ်ဆိုရင်ရုရှားနိုင်ငံကအကြီးဆုံးရေနံကုမ္ပဏီဖြစ်တဲ့ Rosneft ရဲ့တန်ဖိုးဟာပြည်မြအားဖြင့်ဒေါ်လာဘီလီယံ60နဲ့80ကျားမှာရှိပါတယ်။တစ်ဖက်မှာသူနဲ့တန်းတူဖြစ်တဲ့ American က Exxon Mobil ရဲ့ဈေးကွက်မှာပေါက်တဲ့တန်ဖိုးကတော့ဒေါ်လာ350ဘီလီယံလောက်ရှိပါတယ်။ဒီကုမ္ပဏီတစ်ခုရဲ့ကွာချက်ဟာအင်မတန်ကြီးမားပါတယ
်။ရုရှားနိုင်ငံရဲ့ငွေကြေးစနစ်ဟာတည်ငြိမ်မှုရှိကြောင်းအစိုးရပြောခွင့်ရကရုရှားပြည်သူတွေကိုပြောပါတယ်။ Arkady Lubaskik လို့တာမန်ရုရှားပြည်သူတွေကလည်းတိတ်ဆိတ်ပူတဲ့ပုံမရှိပါဘူး။
страна в принципе не должна обращать внимание на все эти санкции мы живём как живём и то что там они
вводят мы алло ကျွန်တော်နိုင်ငံကမျက်ကွယ်ပြုတ်ထားရပါလိမ့်မယ်ကိုဘွားကိုနေကြတာပါချမှတ်တော့မဲ့ချမှတ်ပြီးရေးပိတ်ဆို့ရေးရမှုတွေဟာကျွန်တော်တို့ရဲ့စီးပွားရေးနဲ့နေထိုင်မှုကိုလည်းထိခိုက်မှာမဟုတ်ပါဘူ
းဘာသာရေးရထိခိုက်နေတာမှုတွေရှိပေမဲ့လည်းရုရှားသမ္မတဗလာဒီမီယာပူတင်ကတော့ယူကရိန်းနိုင်ငံအခြေပိုင်းဒေသကိုထိုးဖောက်ဝင်ရောက်တာနဲ့တခြားနိုင်ငံတွေကနိုင်ငံရေးကိစ္စတွေမှာဝင်ရောက်ဆက်ဖက်မှုတွေဆက်လုပ်နေမြဲဖြစ်ပါတယ်အမေရိကန်ရဲ့ပိတ်ဆို့အရေးယူမှုဟာအတိပ္ပယ်မရှိတဲ့ယာစတန်ဖြစ်တယ်လို့ရုရှားနိုင်ငံရဲ့ဌာနကကြာတာပရင်းနေမှာပြောပါတယ်။ဒါနဲ့ပတ်သက်လို့ရိုက်တာသတင်းဌာနကဈေးကွက်ဆိုင်ရာအက်ဒီတာဒမီထရီဒန်နီကော့ဖ်ကပဲဆက်ပြောတာကတော့
The West has been hoping that the more pressure it puts on Putin, the more heavy
သမ္မတဗိုလ်ချုပ်ဘော်ပိတ်ဆို့မှုတွေချမှတ်ပြီးဖိအားတွေပိုပေးလေလေရုရှားကနိုင်ငံရေးနဲ့စီးပွားရေးတိုင်ဝမ်ကသူ့ပေါ်ပိုမနစ်မြို့လေဖြစ်ပြီးသမ္မတရဲ့လှုပ်ဆောင်မှုတွေပြောင်းလာအောင်ပြားပေးကြမယ်လို့အနောက်အုပ်စုတွေကထင်ထားခဲ့ကြတာပါ။ဒါပေမဲ့လွန်ခဲ့တဲ့၄နှစ်တွင်ဒီတိုင်းဖြစ်မလာတဲ့အပြင်စန့်ကျင်ဘက်ရလဒ်တောင်ထွက်နေပါသေးတယ
်။ဒါပေမဲ့အမေရိကန်ရဲ့ပိတ်ဆို့မှုအသစ်ဟာပြင်းထန်လွန်းတယ်လို့အမေရိကန်ဆိုင်ရာရုရှားတာအမတ်ကြီးကပြောပါတယ်။ပိတ်ဆို့မှုကြောင့်တာမန်ပြည်သူတွေပဲနှစ်နာကြမယ်လို့ အလက်ဇန်ဒရာဇီမင်လိုမော်စကိုမြို့ကန်တွေကစိုးရိမ်နေပါတယ်
Это все большая игра. И что мы, к сожалению, как разменная монета.
Да, ជីမာတဲ့ကိစ္စပါ။ကျွန်တော်တို့လိုတာမန်ပြည်သူတွေကတစားကန်ဖြစ်ရတာပါ။အဓိကအကြောင်းရင်းကိုကျွန်တော်တို့လည်းမသိပါဘူး။ဒါကြောင့်ကျွန်တော်တို့ကတော့ထိုင်ကြည့်တာဒါမှမဟုတ်ဒီပိတ်ဆို့အေးအေးမှုတွေနဲ့ပြင်ပပြောကားတွေရဲ့ဒဏ်မခံရအောင်ကျွန်တော်တို့နေထိုင်မှုပုံစံကိုပြောင်းပစ်ဖို့ပဲရှိပါတယ
်။အမေရိကန်ရဲ့တားမြစ်ဓာတုနဲ့ဇီဝလက်နဲ့ဟန်တိုက်ဆိုင်ရာဥပဒေအရအခုချမှတ်တဲ့ပိတ်ဆို့မှုအသစ်တွေဟာဩဂုတ်လ22ရက်နေ့မှာစတင်အသက်ဝင်မှာဖြစ်ပါတယ်ခင်ဗျာ
။ဒါတော့ကုဇော်ဝင်းနိုင်ပြောပြသွားတာပါ။အခုတော့နီးပညာဆိုင်ရာသတင်းလွှာတပုတ်ကိုလည်းတင်ပြခြင်းပါတယ်။တဘာဝဘီအန်ဒီရဲ့ကြုံရတဲ့အခါမှာအာဖရိကလယ်သမားတွေနဲ့အသေးစားလုပ်ငန်းရှင်အများစုမှာကိုယ့်ဘာသာကိုယ်ကာကွယ်ဖို့မတတ်နိုင်ကြပါဘူး။ဒီလိုအခက်အခဲတွေဖြေလျှော့နိုင်ဖို့တာမန်ပြည်သူတွေတတ်နိုင်တဲ့အဖိုးနှုံးခြူတာပြီးနီးပညာသုံးတဲ့အသေးစားအာမခံလုပ်ငန်းတွေပေါ်လာပါတယ်။နိုင်ဂျီးရီးယားနိုင်ငံနဲ့ကင်ညာနိုင်ငံတို့ကနေနေဟာဝါဒဲကာပြပူရတဲ့သတင်းလွှာကိုတော့မတ်ဤတန်းစင်ပြောပြမှာဖြစ်ပါတယ်
။ကင်ညာနိုင်ငံနာရိုဘီမြို့တော်ရဲ့အကြီးဆုံးစစ်အင်အားရပ်ကွက်တစ်ခုကြီးဖြစ်တဲ့မတဲမှာဂျော့ချ်ကာမိုဂီတိုမေကစစ်ပစ္စည်းတွေနဲ့ခိုးခွေတွေရောင်းပါတယ်။ဒီလိုရောင်းတဲ့သူတွေကပုံမှန်အာမခံကြေးမတက်နိုင်ကြတဲ့အတွက်အာမခံကုမ္ပဏီတွေကလစ်လျူရှုထားတတ်ကြပါတယ်။အသစ်ဖန်တီးထားတဲ့အသေးစားအာမခံချက်တစ်မျိုးသူဝယ်ထားလို့သာမကြသေးရင်တော့ဖြစ်ပွားခဲ့တဲ့မိလာမှုအတွင်းမှာဂျော့ချ်ကပိုင်သမျှမိတဲ့အကုံလုံးပါသွားပေမဲ့လေခလေးဆယောက်နဲ့သူ့မိသားစုတွေကန်ကောင်းသွားရှာပါတယ်။နာမနာစီနိုင
်ကီတူသူတို့လာတယ်ဓာတ်ပုံတွေရယူသွားကြတယ်ကျွန်တော်ဘလောက်အကူအညီမဲနေတယ်ဆိုတာသူတို့တွေ့သွားပါတယ်ဂုံးကောက်စရာတော့မရှိတော့တာပါနောက်သူတို့ကကျွန်တော်အတွက်ချင်းငွေထုတ်ပေးပြီးအသေးစားလုပ်ငန်းလေးစနိုင်အောင်ပံ့ပိုးပေးပါတယ်အခုတွေ့ရတဲ့စီးပွားရေးလုပ်ငန်းကအဲ့ဒီကစခဲ့တာပါပဲ
မိုဘိုင်းဖုန်းနည်းပညာတွေကအသေးစားအာမခံလုပ်ငန်းကိုအဖို့နှုံတက်တာစီပြီးတော့သုံးရတာလဲလွယ်ကူစေတဲ့အကြောင်း Micro Encho Company အရှိအာဖရိကဒေသညွှန်ကြားရေးမှူးKireni Kirika ကပြောပါတယ
် and then registering on their product just
Wi-Fi phone ကနေတစ်စင်နံပါတ်ကုတ်အတိုလေးတစ်ခုကိုရိုက်နှိပ်လိုက်ုံနဲ့အာမခံလုပ်ငန်းမှာစရင်သွင်းနိုင်ဖို့အစီအစဉ်ထားပါတယ်ကိုယ့်နာမည်အပြည့်စုံကိုသုံးယုံနဲ့ကိုယ့်ကုန်ပစ္စည်းတွေကိုစရင်သွင်းနိုင်ပါတယ
်နိုင်ဂျီးရီးယားနိုင်ငံမြောက်ပိုင်းမှာတော့လေယာဉ်အနေငယ်ပဲပိုင်ဆိုင်တဲ့လေသမား Henry Jaru ကတော့မိုးခေါင်ချိန်လေအထွက်နေတဲ့ချိန်မှာသူ့မိသားစုဝန်ရေးကာကွယ်နိုင်မှုအတွက်ပူလာကုမ္ပဏီကနေအသေးစားအာမခံကိုဝယ်ထားပါတယ်
Normally by this time the crops will have gone far but you see
ပုံမှန်ဆိုရင်ဒီအချိန်အပင်တွေအတော်သီးသင့်နေပါပြီဒါပေမဲ့အခုတွေ့တဲ့အတိုင်းပဲလဲကစိုက်နေရတော့မှာဒါကြောင့်ဒီနှစ်မိုးတန်ပိုးကြတဲ့ဒဏ်ခံရလို့အထွက်နေရင်အာမခံကကျွန်တော်တို့ကိုကာကွယ်မယ်လို့မျှော်လင့်ပါတယ
်လေသမားတွေအတွက်ဖုန်းနှုန်းတက်တာတဲ့အာမခံလုပ်ငန်းလှုပ်ကြိုင်နိုင်ဖို့ပူလာကုမ္ပဏီကဂျူဒုချက်လက်တွေကိုတုံးပြီးတော့ရာသီဥတုခြေနေတွေကိုလေ့လာထားတဲ့အကြောင်းအကြီးတန်းစီမံကိန်းမန်နေဂျာ Samsung Ajibola ကပြောပါတယ
် Before now Nigerian farmers have not been
နိုင်ဂျီးရီးယားနိုင်ငံမှာအရင်ကအာမခံလုပ်ငန်းတွေကလေယာဉ်အနှဲငယ်ပဲပိုင်ဆိုင်တဲ့လေသမားတွေအတွက်အာမခံမပေးဘူးဆိုတော့နိုင်ဂျီးရီးယားလေသမားတွေအတွက်တင့်တင့်နဲ့အာမခံချက်တွေမရှိခဲ့ပါဘူး
ပူလာကဝန်ဆောင်မှုတစ်ခုကတော့လေယာနည်းနည်းပဲပိုင်တဲ့လေသမားတွေအသေးစားချင်းတွေဒါမှမဟုတ်မြေဩဇာဝယ်ရင်တပါးတဲ့အာမခံပြည်သားဖြစ်သွားတာပါအရင်အာမခံကုမ္ပဏီတွေနဲ့အဆင်မပြေခဲ့တာတွေကြောင့်ဂျာရီရဲ့ဖခင်ဖြစ်တဲ့တောမစ်တို့လိုလေသမားကြီးတွေကတော့အာမခံကုမ္ပဏီတွေကိုအယုံကြည်မရှိဘဲဖြစ်နေတော့ပါပဲ
Generally when
တကယ်ပေးရမယ်ဆိုရင်အာမခံကုမ္ပဏီတွေပျောက်သွားတော့တာပါပဲစင်ကြီးတွေပေးပြီးအယောမပေးအောင်ညစ်ပတ်တတ်ကြပါတယ်တောင်းရတဲ့သူတွေကလည်းစိတ်ဓာတ်ကျပြီးအလုံးမဖြစ်တော့ပါဘူး
ဒီလိုအတွင်းမြင့်တွေကိုသူတို့ရဲ့ဝန်ဆောင်မှုနဲ့ပြောင်းလဲနိုင်လိမ့်မယ်လို့အသေးစားအာမခံလုပ်ငန်းရှင်တွေကမျှော်လင့်နေကြပါတယ်။သူတို့အတွက်လည်းအကျိုးမျက်ရှိပြီးတော့မမျှော်လင့်တဲ့အချက်တဲနဲ့ကြုံတဲ့အခါမှာအာဖရိကလယ်သမားတွေနဲ့အသေးစားလုပ်ငန်းရှင်တွေအကာအကွယ်တစ်ခုခုလေးဖြစ်နိုင်မယ်လို့လည်းမျှော်လင့်ထားကြတာဖြစ်ပါတယ်ရှင်
။မအီးတန့်စင်တင်ပြခဲ့တာပါခင်ဗျာ။ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တိတ်တချင်းတောင်းညင်နေဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာရိုက်ကတဆင့်ဆက်သွယ်ခြင်းနဲ့ဆိုရင်တော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပ
ါ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။
ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။VOA ရဲ့တောက်ကြနေညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းနိုမီတာ25 kHz 11965လိုင်းနိုမီတာ32 kHz 9329လိုင်းနိုမီတာ51 kHz 5885တို့အောင်ဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့အမျိုးသမီးကန္တာသုဒ္ဓဆုံလင်းအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာကန္တာကိုတင်ဆက်တဲ့အခါမှာတော့
ပြန်ပြင်းနေဆိုင်နေတာဟိုအလကားရတယ်နောက်တကလူတွေဒီလိုသက်တာမယ်ပေါ့ဗျာအလကားရတယ်ဆိုတဲ့အုံချမ်းမွေရတော့ဆိုတဲ့ကျွန်တော
်သိပ္ပံနဲ့နီးပညာကန္တနောက်ပိုင်းတင်ဆက်တဲ့အခါမှာအပြည့်အစုံကိုကြားဖို့ရှိပါတယ်ခင်ဗျာအခုတော့အမျိုးသမီးကန္တတင်ဆက်ဖို့အလှည့်ရောက်လာပါပြီဒီတစ်ပတ်မှာတော့ဩဂုတ်လ10ရက်နေ့ဟာရှစ်လီလုံးဒီမိုကရေစီလှုပ်ရှားမှုကြီးဖြစ်ပွားခဲ့တာနှစ်30အထိမ်းအမှတ်နေ့ဖြစ်ပါတယ်ထိုစဉ်တုန်းကဒီဆန္ဒပြလှုပ်ရှားမှုကိုအာဏာရှင်စစ်အစိုးရရဲ့နှိမ့်ကွမှုတွေကြောင့်အသက်ပေါင်းများစွာဆုံးရှုံးခဲ့ရတာမို့ဒီဖြစ်ရဟာနိုင်ငံအတွက်သမိုင်းသင်ခန်းစာတစ်ရပ်ဖြစ်ပါတယ်အဲ့ဒီအရေးခင်းကြီးမှာတထောက်တနေအားနေပါဝင်ခဲ့ကြတဲ့ပြည်သူတွေထဲမှာတော့အဲ့ဒီတုန်းကရန်ကုန်စစ်ရုံကြီးမှာတာဝန်ကျခဲ့တဲ့ဆရာဝန်မတဦးဖြစ်သူဒေါက်တာဒေါကင်ဆော့ဝင်းလည်းပါဝင်ပါတယ်ရှစ်လီလုံးဒီမိုကရေစီလှုပ်ရှားမှုကြီးမှာသူဘလို့အခန်းကဏ္ဍအနေပါဝင်ခဲ့ပါသလဲသူ့ဘဝကိုဘယ်လိုအပြောင်းလဲဖြစ်စေခဲ့ပါသလဲဆိုတာတွေကိုအခုအခါမှာတော့ကနေဒါနိုင်ငံအယ်ဘာတာဆီကောလေးမှာကတိကအဖြစ်တာဝန်ထမ်းဆောင်နေတဲ့ဒေါက်တာဒေါကင်ဆော့ဝင်းကိုဆက်သွယ်မေးမြန်းပြီးဒီတစ်ပတ်ရဲ့မြို့သမီးကဏ္ဍမှာဒေါ်လလတန်းတင်ပြထားပါတယ် You can bend but never break me cause it only serves to make me more determined to achieve my final goal ရှီလာရှီရဲ့88ပြေကြရာခုစုနှစ်30ရှိသွားပြီပေါ့နော်အဲ့ဒီတုန်းကရှီလီလုံးရေးခင်းပေါ့နော်ဒီမိုကရေစီလှုပ်ရှားမှုမှာပါဝင်ခဲ့တယ်လို့သိရပါတယ်အခုနှစ်30ကြာမှာပေါ့နော်ပြန်ပြောင်းကြည့်လိုက်တဲ့အခါမှာအတ္တိတရားအဖြစ်ဆုံးကဘာပါလဲရှင်
တတိယဖြစ်တာကတော့နှစ်ရက်ပေါ့နော်နှစ်ရက်ကအဲ့ဒီဩဂုတ်လ10ရက်မဟုတ်ဘဲနဲ့နောက်တနေ့ဩဂုတ်လ9ရက်ပြစ်ခတ်တာကဒီဩဂုတ်လ10ရက်ညနေပိုင်းအထူးသဖြင့်ညနေပိုင်းညပိုင်းမှာပြစ်ခတ်မှုတွေနဲ့ဒီသွေးထွက်တန်ယူတွေဒဏ်ရာရတည်ဆုံတဲ့လူတွေကဒီအရန်များတော့ဩဂုတ်လ10ရက်ညပိုင်းနဲ့နောက်တနေ့ဩဂုတ်လ9ရက်ဒီမနေ့ပိုင်းနေ့လယ်ပိုင်းမှာစေယုံကြီးပေါ့နော်အဲ့ရန်ကျမကတော့ရန်ကုန်ပြည်သူစေယုံကြီးတကယ်ကတော့တာဝန်ကျတာအရေးပေါ်ဌာနမှာမဟုတ်ဘူးဒီစေကုသဆောင်မှာဒါပေမဲ့လည်းအရေးပေါ်ဌာနမှာဒီသွေးထွက်တန်ယူဒဏ်ရာရတဲ့အတည်ဆုံးတဲ့လူတွေကိုစေယုံကိုခေါ်လာတာများလွန်းအကြီးတော့ရှိတဲ့ဆရာဝန်ကြီးမနိုင်မနှင်းဖြစ်ပြီးတော့ဟိုတက်အားသမျှတခြားအဆောင်ကဆရာဝန်ကြီးတွားကူညီတာပေါ့လေအဲ့တော့ကူညီတဲ့အထက်မှာကျမလည်းပါတာပေါ့အဲ့တော့ကိုယ့်ရဲ့နေမှာတော့လူနာတွေကတော်တော်များပါတယ်အဲ့ဒီထဲမှာဆိုလို့ရှိရင်လည်းအများတိကြတဲ့ဒီဓာတ်ပုံတွေကပေါ့လေဆရာဝန်ကြီးနှစ်ယောက်ကတည်လာတဲ့မဝင်းမော်ဦးလိုပဲထမင်းစိမ့်နဲ့ចောင်းသူအရွယ်လေးတွေပဆိုးအစိမ့်နဲ့ចောင်းသားလေးတွေလည်းအဲ့ထက်မှာတော်တော်များများပါပါတယ်ကိုရဲ့နေမှာလीဆိုတော့အဲ့ဒါကတော့ကျမကတော့အနှစ်ဘလောက်ပဲကြာကြာမျက်စီတွေကမထွက်ပါဘူးအကုန်လုံးအသေးစိတ်မှတ်မိနေပါတယ်ပြောပြလို့ရှိရင်ယုံနိုင်စရာမရှိဘူးပေါ့လीဒါပေမဲ့တကယ်ကတော့တမိုင်းမှတ်တိုင်အဖြစ်ပြက်ကြီးတစ်ခုပေါ့လीအင်မတန်စိတ်မကောင်းစရာဝင်နေစရာအဖြစ်ပြက်ကြီးတစ်ခုပေါ့နောက်တစ်ခါနောက်တစ်နေ့ဩဂုတ်လ10ရက်မှာကြာတော့ဘယ်လိုဖြစ်လဲဆိုအဲ့ဒီဩဂုတ်လ9ရက်မှာရောက်လာတဲ့လူနာတွေသွေးထွက်လွန်နာတွေကများလွန်းကြည့်တော့သွေးထွက်နေတဲ့လူနာတွေကိုသွေးအစာပြန်သွင်းရတဲ့အခါမှာသွေးတွေကမလောက်တော့ဘူးသွေးလူပံမှာလည်းသွေးမရှိတော့ဘူးအဲ့တော့တရားဝင်နေရောတူနာပြူတွေရောအကုန်လုံး တိုင်မြင်ပြီးတော့စကဲတစ်ခုခုလောက်ကြမြင်အဲ့တော့လမ်းပေါ်ထွက်ပြီးတော့ဆိုင်းဘုတ်ကင်ပြီးတော့ဆန္ဒပြကြမယ်ပေါ်ဆန္ဒပြတာကလည်းပြစ်ခတ်တာတွေတက်ဖြတ်တာတွေမလှုပ်ပါနဲ့တော့စိတ်ုံမှလည်းသွေးတွေမနိုင်တော့ပါဘူးဆိုတော့ဟိုစာတန်းရေးပြီးတော့အဲ့ဒါလေးကိုကင်ပြီးတော့အဝေးလည်းမဟုတ်ဘူးစိတ်ုံတစ်ပတ်ပဲကျမတို့ဆိုလို့ရှိရင်ပြစ်ပလူနာဌာနကိုဝင်တဲ့အပေါက်ကလမ်းမတော်ဘက်ကနေထွက်ပြီးတော့ဒီဘိုးချုပ်လမ်းမကြီးကြတော့ပြန်ဝင်လာပဲအဲ့ဒီဂိတ်မှာအဲ့ဒီတကွေလေးပဲရှောက်ပြီးတော့ဆန္ဒပြလိုက်တာသူနာပြုရောဆီအောင်ဝင်ရောအကုန်လုံးဆန္ဒပြလိုက်တာအဲ့လိုမျိုးအုပ်စုကြီးကလည်းဝင်လဲလာရောအဲ့ဒီမှာစစ်ကား3စီးလောက်ကတခါလေဝေါ်ဆိုပြီးတော့ဗိုလ်ချုပ်လမ်းပေါ်မှာဆေးရုံတဲ့တဲ့မှာကိုအဲ့ဒီကား3စီးကဆိုက်ပြီးတော့တခါလေတနတ်နဲ့ဟိုဒလဆပစ်တာပေါ့လေအဲ့တော့အဲ့ဒီကြတော့အရန်ကိုတခါလေဟိုမမှီမကန်းနဲ့ပြေးကြလွှားကြအော်ကြဟိကြပေါ့လေအဲ့ဒီလိုအဲ့ဒီလမ်းလျှောက်ထွက်တဲ့အချိန်တော့လေကျမတို့ကတရားဝင်နေတူနာပြုတွေကထွက်ကြမယ်လို့လည်းပြောရောအဲ့ဒီဆေးုံတဝိုင်းမှာပဲအဲ့လူနာလာပုံရင်းနဲ့စောင့်နေကြတဲ့ရတ္တူရတ္တာကြီးចောင်းသူចောင်းသားကြီးရှိတော့သူကရန်ဝင်းတာရဲ့ရန်ဝင်းတာပြီးတော့သူကဘာပြောလဲဆိုတော့ဆံဝင်းနေဆံမတွေကလူအုပ်ကြီးရဲ့အလယ်မှာပဲနေပါတဲ့သူတို့ကဘေးကနေကာထားပေးပါမယ်ဆိုပြီးတော့ចောင်းသားចောင်းသူလေးတွေနောက်ပြီးတော့အရက်ဖက်ကလူကြီးကနေပြီးတော့ဘေးမှာကာပေးပြီးတော့လမ်းထွက်လျှောက်တာလေအဲ့တော့တနတ်နဲ့ဆေးရုံကိုပြစ်တဲ့ခါကျတော့ចောင်းသားចောင်းသူတွေကဒီအရက်သားအရက်သူတွေကပဲဟိုထိတယ်ဆံဝင်းနေတူနာပြူတွေတဲ့ကဟိုကြီးကြီးမားမားထိုင်ရရတာမရှိဘူးပေါ့ဒါပေမဲ့အဲ့ဒါပို့ပြီးတော့ကို့ကြောင့်မလို့သူတို့ခင်ဗျာသူတို့ရဲ့အတက်ကိုပေးပြီးတော့เนาะအာနာရှင်စနစ်ကိုဆန့်ကျင်မှုအတွက်တကယ်ကိုအတက်ကိုဖွင့်ပြီးတော့သူတို့ဆံဝင်းနေတူနာပြူတွေကိုလည်းအကာအကွယ်ပေးပြီးတော့သူတို့တည်ဆုံသွားရတယ်ဆိုတာအဲ့ဒါကတော့မမေ့နိုင်စရာပါ
အခုဒေါက်တာဒေါကင်းကျော်ဝင်းပြောပြခဲ့တယ်ပေါ့နော်အပြစ်မဲ့တဲ့လူတွေအဲ့ဒီတုန်းကပေါ့နော်စစ်တပ်ရဲ့တနတ်နဲ့ပြစ်ဒဏ်ခံရတဲ့ဖြစ်တွေကိုကြားရတဲ့ခါကျတော့ဒီရှီလေးလုံးတချင်းကိုကျမသွားပြီးတော့သတိရမိပါတယ်အဲ့ဒီစာသားထဲမှာပေါ့နော်ဟိုနိုင်မြမရေးထားတာပေါ့နော်လုတ်ရိုက်လေချင်းပေါ့နော်ဒီလိုဟာမျို
းဟုတ်တယ်
အဲ့ဒါဟုတ်တယ်သွားသတိရပြီးတော့တော်တော်လေးကိုစိတ်မကောင်းဖြစ်ပါတယ်ဒီလိုမျိုးဒီစာသားနဲ့အခြေအနေနဲ့လိုက်ဖက်အောင်ပေါ့နော်အခုလိုဒီနိုင်မြန်မာတချင်းကရေးခဲ့တဲ့တချင်းကိုပြန်ကြားတဲ့အခါမှာဘယ်လိုခံစားမိပါလဲ
အဲ့ဒီတချင်းနဲ့အတိုင်းပဲဘာဖြစ်လို့ဆိုတော့ကျမတို့ကဒီအော်ကုန်းရဆဲရကမှမမှတ်ရရပေါ့နော်ဟိုဆရာဝင်နေတူနာပြူတွေလမ်းပေါ်ကိုရောက်တာဘာလို့ဆိုဒါမတိုင်ခင်တော့ဒီရှစ်လေးလုံးဆိုတာကကျောင်းသားနဲ့အလုတ်သမားပေါ့နော်သူတို့ကနေပြီးတော့ဦးဆောင်တဲ့အာနာရှင်ဆန့်ကျင်ဆန္ဒပြပွဲကြီးပေါ့နော်အဲ့ဒီအော်ဂိုလာဆယ်ရနေမနဲ့မှာအရေးပေါ်အခမ်းပါပဲကျမတို့ဒီတိုင်းပဲတယောက်တစ်ပေါက်အားလုံးတိုင်မြင်ရတဲ့အချိန်မှာကျမတို့စိတ်ထဲမှာထင်ထားတာပေါ့တူနာပြူတွေဒီအုတ်ထုတ်ကလေးနဲ့တမိန်အနီလေးအပြားလေးတွေနဲ့နောက်ကျမတို့ဆရာဝန်နေဆိုလေကဲငါတို့အားလုံးဂျူဒီကုတ်ဝင်မယ်ဂျူဒီကုတ်နဲ့နေကြကိုလည်းဘေးမှာချိတ်ထားမယ်အဲ့တော့ဒီလိုမျိုးလူရဲ့အသက်တွေကိုကယ်နေတဲ့ကျမ်းမာရေးဝန်ထမ်းနေဆရာဝန်နေတူနာပြူတွေကိုတွေ့ရင်တော့သူကမပြစ်လောက်ဘူးပေါ့ကိုယ်တိုင်ကလည်းအော်ဟစ်တာမျိုးမရှိဘူးဆိုင်းဘုတ်ကလေးပဲကင်ပြီးတော့တိတ်တိတ်ဆိတ်ဆိတ်လမ်းလျှောက်တော့အဲ့ဒီလိုမျိုးထင်ထားတာအဲ့တော့ပြစ်လဲပြစ်ပြီဆိုတော့တော်တော်ကိုမယုံစရာလေးတကယ်ကိုလှုပ်ရက်လေတယ်ဆိုတာပြီးတော့ဒီဒဏ်ရာရပြီးတော့သွေးတွေနဲ့ရောက်လာတဲ့လူနာတွေကိုကြီးလိုက်တော့လေဟဲကလေးတွေနော်ကြောင်းသားလေးတွေကြောင်းသူလေးတွေထမိန်အစိမ့်ဝင်ထားတယ်ပစိုးအစိမ့်ဝင်ထားတယ်ဆိုတော့အဲ့ဒီကလေးတွေကိုပြည့်ရသလားပေါ့နော်အဲ့ဒီလိုမျိုးဆိုတော့ဒါကတချင်းထဲမှာပေါ်ပြထားတဲ့အတိုင်းပဲမယုံကြည်နိုင်ကြကောင်းလောက်အောင်ကိုလှုပ်ရက်တယ်ရက်ဆက်တယ်ဆိုတာတော့အဲတည်ကြပါတယ
်အဲ့တော့ဒီဒေါက်တာဒေါကင်းဆာဗင်ရှီလေးလုံးပြီးတဲ့ခါကျတော့ဒီရှီလေးလုံးမှာပံပတ်တဲ့မှုကြောင့်ကို့ဘဝခီးလမ်းမှာဘလို့အပြောင်းလဲဖြစ်ခဲ့ပါလဲရှင်
ဒီလေးလုံးပါဝင်ပတ်တဲ့မှုကတော့ဘဝမှာအများကြီးအပြောင်းလဲဖြစ်ခဲ့တာပေါ့အဲ့ဒီမှာပါဝင်ပတ်တဲ့အတွေ့ကျမဒီရန်ကုန်စီယုံကြီးမှာတမားတော်ကြီးအနေနဲ့အလုတောင်ရန်နေပြီးတော့ရန်နာချင်းခံရတယ်လीဆ ဆိုတော့ရိုးရိုးရနာယုံတင်မဟုတ်ဘဲနဲ့ဒီဆင်းဝင်တဲ့ဟိုလည်းမလာဖို့အဲ့လိုမျိုးတားမြစ်တာမျိုးလေးတွေဟိုရှိပါတယ်အဲ့တော့အလုတ်ကနေရက်ဆဲပြီးတော့ကိုလှုပ်ထက်တဲ့အလုတ်ကိုဆက်ပြီးတော့မလှုပ်မကင်နိုင်တဲ့အခါမှာဒီအမျိုးဆုံးအဖက်ဖက်ကနေပြီးတော့ဟိုစူးစမ်းပြီးတော့ဟိုနိုင်ငံသားကိုထွက်လာတဲ့အခါမှာလည်းနိုင်ငံသားမှလည်းအများကြီးတဲ့အတိုင်းနဲ့ဟိုစရောက်ရောက်ချင်းမှာဘလို့မှအဆင်မပြေမှုလေအများကြီးရှိရလीဘုံကုံပြောရလို့ရှိရင်ဆောင်းဝင်ပြောင်းနေတဲ့စေကူတာကွင်းလိုင်းစင်လည်းအမရပဲနဲ့စေမကူရတော့တာလည်းနှစ်ပေါင်းကြာပြီပေါ့နော်အဲ့တော့အဲ့လိုမျိုးဟိုတက်ရောက်မှုကြီးရှိတာပေါ့နောက်တစ်ခါမိသားစုခဏတာပြုတ်ကွဲရတယ်ကံကောင်းထောက်မှလို့နောက်ကြတော့မှပြန်ပြီးတော့ပေါင်းစုံရတယ်အဲ့လိုမျိုးတက်ရောက်မှုကြီးရှိပါတယ်ဒါကျမဖြစ်တယ်ဆိုတာကပြန်နေဗမာပြည်တွင်းမှာဒီရှေ့လေးလုံးမှာရှေ့ဆုံးကနေပြီးတော့ရွတ်ရွတ်ချွန်ချွန်ပါဝင်ပတ်သက်ကြတဲ့လူတွေရဲ့ခံစားမှုတွေဆိုင်တော့ဘာမှမပြောပါတော့ပါဘူး။ဘာပဲဖြစ်ဖြစ်အခုလိုမျိုးတို့တက်ကတူမှာတင်ကြားရေးအလုပ်ကလေးတစ်ခုရလာတယ်ဆိုအဲ့လိုအခြေတကျဖြစ်လာတော့ကိုတိုင်းပြည်တဲ့ဘာလုတ်ပေးရမလဲကိုလုတ်ပေးနိုင်တာလုတ်ပေးမယ်ဆိုတော့ဟိုစိတ်ဓာတ်ကလေးနဲ့ပဲဒီတောင်းပိတ်တဲ့ခါမှာထိုင်းနိုင်ငံမှာရှိတဲ့ဒေါက်တာစင်ပြန်မောင်ရဲ့ဆေးကန်းကိုတစ်နှစ်ကိုတစ်ခါလေးကြားလို့ရှိရင်တစ်နှစ်ကိုနှစ်ခါတော့မှအဲ့လိုမျိုးပြန်သွားပြီးတော့ဆရာမကြီးနဲ့အတူတူလက်တွဲပြီးတော့လူအပ်တာတွေကိုလှုပ်ဆောင်တာဟိုအခုဆိုလို့ရှိရင်နှစ်20နီးပါးရှိပါပြီဒါတွေကတော့အစိုးရအကောင့်လို့ပြောရမှာပေါ့လေအဲ့တော့ဘာပဲဖြစ်ဖြစ်ကျမတို့ကအဝေးကိုရောက်နေပြီမဲ့ကိုတိုင်းပြည်ကိုအမြဲပဲတတိယပြီးတော့ဒီလိုအဖြစ်တရားနောက်လဲမပေါ်လာတော့ပဲနဲ့တဖြည်းဖြည်းနဲ့เนาะစနစ်တကျကောင်းမွန်တိုးတက်လာတဲ့တိုင်းပြည်ဖြစ်လာမယ်လို့ကတော့အမြဲတမ်းမျှော်လင့်နေတာပါပဲ
ဒေါ်လာလာတန်းတင်ဆက်တဲ့ရှစ်လေးလုံးသမိုင်းဆိုင်ရာအမျိုးသမီးကဏ္ဍကိုနားဆင်ကြရတာပါခင်ဗျာအခုတခါတော့သုဒ္ဓဆုံလင်းအမေရိကန်တခွင်အစီအစဉ်ပဲဖြစ်ပါတယ်အမေရိကန်ပြည်ထောင်စုကိုရောက်နေတဲ့မြန်မာမျိုးဆက်တွေရဲ့တက္ကသိုလ်ကောလိပ်တက်တဲ့ဥယေတိုးတက်လာတဲ့အကြောင်းမြန်မာအမေရိကန်လူမှုအသင်းရဲ့ဦးဆောင်ညွှန်ကြားမှုဦးအီလိုက်ဇာဗာနီကိုကိုအောင်ကဆက်သွယ်မေးမြန်းပြီးတင်ပြထားပါတယ်
အမေရိကန်ပြည်အောင်စုမှာ BACN အသင်းကနေပြီးတော့မကြခင်ကထုတ်လိုက်တဲ့ကြေညာချက်ထဲမှာဆိုလို့ရှိရင်ပေါ့လေဒီအမေရိကန်ပြည်အောင်စုမှာမြန်မာတွေတည်းကနေပြီးတော့တက္ကသိုလ်ကောလိပ်တက်တဲ့နှုန်းများလာတယ်ဆိုပြီးတော့ဖော်ပြထားတာကိုတွေ့ရပါတယ်ဆိုတော့အဲ့ဒီအကြောင်းနဲ့ပတ်သက်ပြီးတော့ရှင်းပြအောင်ဘလောက်လောက်ရေခိုင်နှုန်းတက်လာလဲဆိုတာကိုလေကိုအီလိုက်ဇာဗာဒီအနေနဲ့အရင်ရှင်းပြပေးပါလား
ဟုတ်ကဲ့ကျွန်တော်တို့တစ်နှစ်မှတစ်ခါလုပ်တဲ့ research participatory action ဆိုတဲ့ research မှာကျွန်တော်ကောလိပ်ဝင်ဟိုတက်သွားတာကိုကျွန်တော်တွေးရတယ်။2013မှာ85ရာခိုင်နှုန်းဖြစ်ပြီးတော့မှပြင်းထန်မှာပေါ့လေ90ဖြစ်ရာခိုင်နှုန်းတက်သွားတယ်။အဲ့လိုဆိုတော့ခုနှစ်နှစ်မှာ114ရာခိုင်နှုန်းတက်သွားတယ်လို့ဆိုလို့ရပါတယ
်။ဟုတ်ကဲ့ဆိုတော့အဲ့ဒီဟာကလူဦးရေအရဆိုလို့ရှိရင်ဟိုဘလောက်လောက်အထိကိုတက်သွားတာပါလဲ
။လူဦးရေနဲ့ဆိုလို့ရှိရင်တော့ဘုရားကခုနှစ်နှစ်ကတောင်းသားတောင်းသူတွေအရာတော့ပဲရှိတယ်ဒီနှစ်မှာဆိုလို့ရှိရင်ဖေရကြောကြောတက်သွားတယ်တိုးတော်လည်းပဲဒီဟာအားလုံးကျွန်တော်တို့ coverage မလုပ်နိုင်ဘူးလုပ်နိုင်တာကဖေရကြောကြောပဲလုပ်တယ်အဲ့ဒါထပ်ပြီးပြီးတော့မှကွန်လစ်ဝင်နေတဲ့လူတွေရှိတယ်လို့ကျွန်တော်တို့သုတ်သက်ပါတယ
်ဟုတ်ကဲ့ဆိုတော့အခုဒီစည်ရင်းကရောဘယ်ပြည်နယ်တွေမှာအဓိကထားပြီးတော့ဟိုကောက်ယူထားတဲ့စည်ရင်းမှာလဲ
ကျွန်တော်တို့ Indiana State ရဲ့ Oklahoma ရဲ့ Michigan ရဲ့ Texas ရဲ့ဖြစ်တဲ့ဟုတ်ကဲ့
ပြည်နယ်3-4ခုလောက်ကိုအဓိက base ယူပြီးတော့ကောက်ခံထားတဲ့စည်ရင်းမှာလူတလောက်တက်တာဆိုတော့ဒီတခြားပြည်နယ်တွေထက်စာလို့ရှိရင် Indiana မှာကပိုများလားလူရေအချိုးစားရောဘယ်လိုရှိပါလဲ
ဟုတ်ကဲ့ Indiana မှာဒီအားလုံးတစ်နေရာကျော်ကျော်ထဲမှာ Indiana မှာတက်နေတဲ့ကျောင်းသားကျောင်းသူတွေဟာဆိုလို့ရှိရင်190ပေါင်းဝန်းကျင်ဖြစ်တယ်တခြား state တွေမှာ10 20 30အဲ့လိုနဲ့ရှိတယ်။ဒီကကျွန်တော်တို့အားလုံးကိုချုပ်ပြီးမှကြည့်မယ်ဆိုလို့ရှိရင်ဒီ၄ပြည်နယ်ဟာဆိုလို့ရှိရင်ကျွန်တော်မြန်မာတွေများတယ် community အတိုင်းဝန်းများတယ်နေရာတွေဆိုတော့အားလုံး American မှာရှိတဲ့ community အားလုံးအကျုံးဝင်တယ်လို့ကျွန်တော်တို့သုတ်သက်ပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့ဒီမှာဆိုလို့ရှိရင်နယူးယောက်တို့လို့နောက် California ဘက်ဒီမှာလည်းပဲဒ ဒီမြန်မာပြည်ကနေပြီးတော့လာပြီးတော့အခြေချကြတဲ့သူတွေများတဲ့အခါကျတော့
ဟုတ်ကဲ့ကျွန်တော်တို့လူအီအားရေပြီးတော့အခြေရေအဲ့ဒါလေးတွေလူအပ်နေသေးတယ်တိတ်ကယ်လီဖိုးနီးယားနယူးယောက်ရေတခြားနေရာတခြားစိတ်တွေမှာလည်းကျွန်တော်တိုးချဲ့ဖို့ရကျွန်တော်အဆင်ပြေတော့ရှိပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့ဒီခုနကပြောတဲ့၃လေးပြည်နယ်ကစည်ရင်းတွေကိုကြာတော့လည်းပဲဘယ်လိုကောက်ခံပါလဲ
ဒီဟာတွေကကျွန်တော်တို့ဒီမှာ state အသင်းသင်းမှာနေထိုင်နေ community တွေကိုကျွန်တော်တို့အဆက်အသွယ်လုပ်တယ်အဲ့ဒီကနေပြီးတော့မှ community ခေါင်းဆောင်တွေ religious institute councils တွေကနေပြီးတော့မှရှိတဲ့ဒီ list ကိုကျွန်တော်တို့ရယူတယ်အဲ့ဒါပြီးလို့ရှိရင်ကျောင်းသားတယောက်တစ်ပေါက်ကိုကျွန်တော်ဆက်သွယ်လုပ်တယ်ဆိုလို့ရှိရင်သူတို့ကနေပြီးတော့မှနောက်တစ်စီးသူတို့နဲ့တစ်ကျွန်းနဲ့ပြီးတဲ့ကျောင်းသားကျောင်းသူတွေကိုကျွန်တော်တို့ contact ပေးတယ်အဲ့လိုပဲ snowballing ပေါ့လေအဲ့လိုပဲတူးချဲပြီးတော့မှစီးကောက်နိုင်တယ်တော့ကောက်ရတယ်ဟုတ်ကဲ့
ဒီမြန်မာပြည်ကနေပြီးတော့ရွှေပြောင်းအခြေချနေထိုင်တဲ့သူတွေရဲ့မျိုးဆက်တွေကနေပြီးတော့ပေါ့လေအခုလိုမျိုးဟိုဒီတက်တိုကောလိပ်ကိုဟိုဝင်ပြီးတော့တက်ကြတဲ့စရင်ကလူဦးရေကအခုလိုများလာတယ်ဆိုတော့ဒီလိုမျိုးအခြေအနေမျိုးဖြစ်လာအောင်လို့ရော BACI အသင်းအနေနဲ့ဟိုဘယ်လိုမျိုးအထောက်အကူတွေအကူအညီတွေပေးပါလဲ
ဟုတ်ကဲ့ကျွန်တော်တို့အနေနဲ့ကတော့ပထမဦးစွာ advocacy သူတို့အတွက်ပြောပေးစုပေးရတယ်ဒီမှာ political policy makers တွေရဲ့ council meeting နဲ့ town တွေရဲ့ပေါင်းပြီးတော့မှသူတို့ကူညီမဲ့ solution အောင်မြင်လာတဲ့ solution ကျွန်တော်တို့အားလုံးအတွက် society အတွက်ကောင်းတယ်ဆိုတဲ့ဟာ advocacy ပထမဆုံးဝေရတာပေါ့လေနောက်ပြီးလို့ရှိရင် program level နဲ့ after school programs ပြီးတော့ summer programs research scholarship ရှောက်ပေးတဲ့ဟာ college တဲ့ဝင်နိုင်အောင်ကျွန်တော်တို့ application assistance group ပေးရတာပြီးတော့ဒီ community service နဲ့ personal money အဲ့ဒါသူတို့စင်သစ်ဖြစ်အောင် college ဝင်နိုင်အောင်ကျွန်တော်တို့ကူညီပါပို့ရတာပြဟုတ်ကဲ့
အခုဒီနှစ်မှာဆိုလို့ရှိရင် tech to college ဝင်တဲ့ဥယေကဟို200လောက်ပဲရှိရဆိုတဲ့အခါကျတော့ဥမာဟိုလူငယ်တွေရဲ့ဘလောက်တော်တော်များများရာခိုင်နှုန်းကပဲအခုလို tech to college ကိုတက်လာကြတာလဲ
အမှန်မှတော့သူတို့ကောလိပ်ဝင်တဲ့လူတွေကဒီဖေရကျော်တဲ့များတယ်ဗျကျွန်တော်တို့ခန့်မှန်းထားတာတော့ရှိရာနဲ့တထောင်ပေါင်းဝန်းကျင်ရှိမယ်လို့ကျွန်တော်တို့သတ်မှတ်ထားရတယ်တနိုင်ငံလုံးနဲ့ကြည့်မယ်ဆိုလို့ရှိရင်လေ
ဆိုတော့အဲ့ဒီလိုအကြောင်းသားတွေတော်တော်များများတဲ့မှာရောဘလို့ဘာသာရမျိုးကိုအဓိကယူကြတယ်ဆိုတာမျိုးသိရပါလေ
ဒီကျွန်တော်တို့သူတေသနာအရာကြည့်မယ်ဆိုလို့ရှိရင်တော်တော်များ premap ဟိုယူတယ်ဒီတရားဝန်အတွက်ကျူတီပြင်ဆင်တဲ့the course the premed biology ပြီးတော့ nursing သူနာပြု business အဲ့ဒါတွေသူတို့စိတ်ဝင်စားတယ်ကျွန်တော်တွေ့ရတယ
်အရင်နှစ်တည်းကဒီ BACI အသင်းကြီးအနေနဲ့လည်းပဲဒီမြန်မာပြည်ကနေပြီးတော့မြန်မာပြည်ပွားတွေပေါ့လေအခုလို tech to college ကျောင်းတက်တဲ့သူတွေရဲ့စရင်းကိုဟိုပြုစုလာတယ်ဆိုတဲ့အခါကျတော့ဆိုတော့ဒီကျောင်းပြီးသွားတဲ့သူတွေရဲ့အနေအထားရောဘယ်လိုရှိပါလဲသူတို့တွေရဲ့အလုပ်ကိုင်းအနေအထားအခွင့်အလမ်းအခြေအနေတွေရော
ကျွန်တော်ကျောင်းပြီးသွားတဲ့အချိန်မှာအားရစရာတခုကောင်းလာကျွန်တော် program မှာ participate ပါပါခဲ့တဲ့ကျောင်းသူကျောင်းသားတွေလည်းပြန်လာပြီးတော့မှကျွန်တော် community ကိုပြန်ကူညီနေတာတွေ့ရတယ်ကျွန်တော် BACI မှာလည်းဝန်ထားတွေဆိုလို့ရှိရင်တရားမှာ90ရာခိုင်နှုန်းဟာဟိုလိုဟာ၄နှစ်ငါးနှစ်လုံးဟာကျွန်တော် program မှာပါသွားတဲ့လူတွေဖြစ်တယ်တရားတော်တော်လေးကိုအားရစရာကောင်းတယ်လို့ကျွန်တော်ပြောချင်တယ်ကျောင်းသားတယောက်ဆိုလို့ရှိရင်လည်း IT မှာပြီးသွားတယ်အခုမှဆိုလို့ရှိ IBM company မှာပြန်လုပ်နေပြီပြီးတော့တော်တော်များများကျွန်တော်တို့ဒီမှာကျောင်းသားကျောင်းသူတွေဆိုလို့ရှိရင် medical field ဒီကျန်းမာရေးနဲ့ပတ်သက်တဲ့အလုပ်ခွင်မှာတော်တော်များများဝင်ကြတာကိုလည်းကျွန်တော်တို့တွေ့ရတယ
်ဆိုတော့ BACI အသင်းအနေနဲ့ရောပေါ့လေအထူးသဖြင့်တော့ဘယ်လိုအခြေအနေကနေစပြီးတော့အခုလိုမျိုးဒီအစီအစဉ်တွေကိုအကောင့်တွေဖော်ခဲ့တာပါလဲ
ဟုတ်ကဲ့ကျွန်တော်တို့ vision အနေနဲ့ပြောရမယ်ဆိုလို့ရှိရင်တော့အနှစ်30 20လောက်ကနေစပြီးဒီတော်တော်လည်းပဲကျွန်တော်တို့ဒီ program level နဲ့စတာအခုနှစ်နှစ်ကြာသွားပါပြီဒီခုနှစ်နှစ်လုပ်တဲ့အချိန်မှာကျွန်တော်ကျောင်းသူကျောင်းသားတွေကိုပူညီခဲ့တာအယောက်ပေါင်း900ကျော်ကျော်ရှိပါပြီအခုနောက်ဆုံးဆုံးတော့ပြောသွားသလိုပဲဒီကျောင်း college တို့တက်သွားတယ်ပြန်လာတယ်ကျွန်တော် community မှာရဲပြီးတော့တခြားနေရဲ့ business တွေအလုပ်ခွင့်မှာဝင်နေအဲ့တင်မကားပဲနဲ့ဒီနေ့ဟာဆိုလို့ရှိရင်ပရမဆုံးကျွန်တော်တို့ကျောင်းသားကျောင်းသူတွေ၃ယောက်ကိုမြန်မာနိုင်ငံကိုပို့ပြီးတော့မြန်မာနိုင်ငံမှာလည်း internship တလကျော်ကျော်သွားလုပ်ခဲ့တယ်ဆိုတော့ဒီဟာတွေပဲကျွန်တော်တို့ကကျွန်တော်တို့ vision ကတော့အမြဲတမ်းပြောနေတာတော့ဒီမှာ ပညာသင်ယူမယ်တန်းနိုင်တဲ့ဖက်ရနိုင်ကိုရနိုင်ကကိုအမျိုးအတွက်ကိုလူမျိုးအတွက်ကိုထပ်ပြီးတော့မှပြပေးစားမယ်ဆိုတဲ့ဟာပါကျွန်တော်တို့ဒီဟာလဲစနိုင်တဲ့အတွက်ကျွန်တော်တို့ဝမ်းသာပါ
ကိုအောင်ရဲ့သုဒ္ဓဆုံလင်အမေရိကန်တခွင်အစီအစဉ်ပြီးအခုတခါတော့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ရမှာဖြစ်ပါတယ်။ဒေါက်ကင်မျိုးသက်ကတင်ဆက်ထားတာပ
ါ။မြန်မာနိုင်ငံမှာပြန်ပြည့်မြဲစွန့်ရင်ဖြစ်တဲ့ရေအားကနေပြည့်စစ်ထုတ်ယူနိုင်မိမယ်။အခုချိန်ထိဖူလုံအောင်နိုင်နိုင်နေနေမလုံနိုင်သေးပါဘူး။ဒါကြောင့်တခြားပြန်ပြည့်မြဲစွန့်ရင်တွေဖြစ်တဲ့လေစွန့်ရင်နဲ့နေအောင်ချီစွန့်ရင်ကိုသုံးမယ်ဆိုရင်ရောအခြေအနေကဘလို့ရှိပါသလဲ။စွန့်ရင်ဌာနဒုဝန်ကြီးဟောင်းဖြစ်တဲ့အင်ဂျင်နီယာဦးမော်တာထွေးရဲ့အမြင်ကိုကြည့်ရအောင်။
အဲ့ဒီမှာကျွန်တော်နှစ်ပိုင်းရှိပါတယ်ဆရာမဘလို့နှစ်ပိုင်းရှိလဲဆိုတော့ပြန်ပြည့်မြဲစွိုင်းရင်ဒါဟိုအလကားရရဲနောက်တစ်ခါလူတွေဒီကိစ္စတာမယ်ပေါ့ဗျာအလကားရရဲဆိုတဲ့အုံချမ်းမွေရတော့ဆိုတဲ့ကျွန်တော်ပုံချမ်းဆက်ပြီးနိုင်ငံလေးမှလည်းကျွန်တော်မျက်နှာကြည့်ပြမလို့ဒီနိုင်ငံမှာဆက်ပြီးလာနေတဲ့လေအောင်ကြီးကလာနေတဲ့လေကိုကျွန်တော်တုံးပါဆိုတာလွန်သုံးနေပါတယ်အဲ့ဒါနဲ့ဒီတော့ကပြဿနာစတာကျွန်တော်နိုင်ငံမှာမမတိဆုံးစပြဿနာတက်မှာဈေးနှုန်းပဲ
ဘာကြောင့်ဈေးနှုန်းမှာပြဿနာတွေဖြစ်လာတာပါလဲ
ကျွန်တော်တို့နိုင်ငံမှာဟိုတောင်းကျင်တိတ်လေးသမားတွေရောဗားတွေရောအကုန်လုံးကလည်းပြောနေတယ်ပေါ့သူများနိုင်ငံတွေမှာလေးလေးလေးလေးဘလို့ဈေးကျနေပြီးတော့ဗားလို့ကြာတယ်အဲ့ဒါကဒီလိုရှိပါတယ်ဆရာမနိုင်ငံတော်ဆက်စီတိုက်လောက်ကြတယ်ပါအမအမေရိကန်ကိုနိုင်တော်ကယ်လီဖိုးနီးယားမှာလေအောင်ကြီးဖွင့်နေတဲ့တုံးတဲ့အိမ်တွေကိုသူကိုနိုင်ကဆက်စီတိုက်လောက်ပြီးတော့မှာပြထောက်ပံ့နေတာမျိုးကြီးလာနောက်တစ်ခါကျွန်တော်တို့အမနိုင်ငံပြောရင်ဆရာမရေမော်တော်ကားတွေပေါ့မော်တော်ကားကယ်လီဖိုးနီးယားယူနီဘာစီမှာကျွန်တော်ဆန်းသက်နေတယ်မော်တော်ကားတွေ renewable ဒီ battery နဲ့တုံးတဲ့ဟာအဲ့ဒါကိုသူကိုနိုင်ကအဲ့ဒီမော်တော်ကားစီးတဲ့လူကိုသူကဆက်စီတိုက်လောက်ပြီးတော့သူပဲအရင်ဖက်ဝင်ပေးတာတို့ပါလို့ဆိုတာဒါတွေကဒါလဲဆိုတော့နိုင်ငံတော်ကအရင်ဖြစ်ချင်းပြီးတော့ဆက်လက်ချမ်းပါတော့ဒါလုပ်တဲ့လက်သက်တွေဆိုတော့သူပြည်သူတွေကဝိသက်တာဘယ်လိုလုပ်ဘာလို့တော့ဖြစ်နေပါလဲဒါနဲ့ကျွန်တော်နိုင်ငံကြတော့ဘယ်လိုဖြစ်လဲဆိုတော့နိုင်ငံတော်ကအဲ့ဒီလူစူလာတုံးတဲ့လူတွေကိုလည်းစာစီတိုင်းမလုပ်နိုင်ဘူးဘာလို့တစ်ဖက်ကလျှောက်ဆစ်တုံးတဲ့လူအလုံးဆက်လက်ထလာဆိုတဲ့သူသက်သာဘယ်လောက်ရှိလဲဆိုတော့ဒေါ်လာနဲ့ပြောရလို့ရှိရင်နမိကဆိုလို့ရှိရင်ဒေါ်လာ300လောက်နိုင်ငံတော်ကစာစီတိုင်းလုပ်လိုက်ရတယ်ပြန်ပြချင်ကြီးလေးမှာနောက်ပြန်ပြကန္တာအစ်ကိုလုံးလုပ်လိုက်ရတယ်ဗျာကျွန်တော်ဒီဒေါ်လာ300ဆိုတာကအိမ်အောင်စုပေါင်း300လောက်ကိုကျွန်တော်ကဆိုလာကိုအကောင်းဆုံးအိမ်အောင်စုပေါင်း300လောက်ကျမနေရမယ်ဘူးအဲ့တော့ဒေါ်လာ100ရှိလို့ရှိရင်အိမ်အောင်စုကိုကျွန်တော်ကရွှေချလိုက်ရတယ်ဆိုတော့ဒါတွေကျွန်တော်မလုပ်နိုင်တော့ဘူးဘာလို့လဲဆိုတော့တစ်ဖက်ကတအားချုံနေရတယ်တော့တစ်ဖက်ကတအားဆက်ပြတ်လုပ်နေရတော့
ပြန်ပြင်းပြင်းစွန့်ရင်တဲကနေအောင်ကြီးကိုတုံးတဲ့ဆိုလာစွန့်ရင်အတွက်ထုတ်လုပ်တဲ့ဈေးကတိတ်မသေးလာဘူးလို့လည်းပြောပါတယ
်အဲ့ဒီမှာဒီကပြောတာဆိုလာဆိုလို့ရှိရင်ဒီနိုင်ငံကြီးကမကြပါဘူးကျွန်တော်ကျွန်တော်နိုင်ငံကအခုဒီမင်းဘာကျွန်တော်တဲတဲ့ဟာရှိပါတယ်မင်းဘာတဲတဲ့ဟာဆိုလို့ရှိရင်တယူနစ်ကိုကျွန်တော်12ဆင့်ဈေးလောက်ကြပါတယ်12ဆင့်ဈေးလောက်နဲ့ထုတ်လုပ်မှုကြီးကြပါတယ်အဲ့လိုပဲကျွန်တော်အမေရိကန်ကုမ္ပဏီတစ်ခုမြန်မာနိုင်ငံကိုယင်သူ့ရလက်ထက်ကလာပြီးတော့ဒီဝါယင်းနိမနာမှုလုပ်မယ်ဆိုပြီးတော့ကျွန်တော်လာတဲ့အခါမှာကျွန်တော်မြင်းပြဘက်မှာမြင်းညာမျိုးဘက်မှာလုပ်မယ်ဆိုပြီးလုပ်တဲ့အခါမှာသူ့ကိုယ်တိုင်ကလည်း12ဆင့်အောက်ကိုမလုပ်နိုင်ပါဘူးကျွန်တော်အဲ့တော့ကျွန်တော်ကဘာဖြစ်နေရလဲဆိုတော့12ဆင့်အောက်လုပ်နိုင်တယ်ဆိုတဲ့လူကြောင်မှမရှိဘူးမြန်မာနိုင်ငံထဲမှာသူ့ရကတော့ဒါဈေးနှုန်းဘက်ကအချမ်းရတော့ကျွန်တော်ဒီအလျက်ဖြစ်တဲ့နှစ်ဆလောက်ဈေးကြီးနေတယ်။တောင်ပြီးသေးတယ်ဆိုလို့ရှိရင်နှစ်ဆနီးလောက်ဈေးကြီးနေတယ်။ဟာဆိုတော့ဒါလည်းကျွန်တော်ကတစ်ဖက်ကစဉ်းစားရမှာကျွန်မ
။နေရို့လေးရို့ကိုတုံးဖို့အတွက်လုပ်မယ်ဆိုရင်အားနည်းချက်ကတွက်ဆလို့မရနိုင်တဲ့အချက်တွေလို့ဆိုပါတယ်
။ဒီဆိုလာတို့ဝင်းတို့ဆိုတာကျွန်တော်ကကိုယ်ကွန်ထရိုးအောက်မှာမရှိဘူးကျွန်မ။ကိုယ်ကွန်ထရိုးအောက်မှာမရှိဘူးဆိုတာရှိတယ်ဒါပေမဲ့သူတို့ရဲ့ capacity တွေရှိသေးတယ် capacity factor ပေါ့ကျွန်မရဲ့တစ်နေ့လုံးဆိုလို့ရှိရင်ကျွန်တော်ကဆိုလာဆိုလို့ရှိရင်ကျွန်တော်20ရာခိုင်နှုန်းလောက်တစ်နေ့လုံးရဲ့ရှိတဲ့နာရီအလုံး1560ရဲ့20ရာခိုင်နှုန်းလောက်ကိုသူကသူ့သဘောသူ့ချောင်းနဲ့ကျွန်တော်လုပ်လို့မရဘူးအဲ့လိုပဲ wind ဆိုတာလည်းပဲကျွန်တော်က20ရာခိုင်နှုန်းကနေပြီးတော့တစ်နေ့လုံးရဲ့1560နာရီရှိလို့ရှိရင်အဲ့နာရီရဲ့20နဲ့30ရာခိုင်နှုန်းကြားတဲ့လောက်မှာ wind ကလည်းသူကသူ့သဘောသူ့ချောင်းနဲ့အဲ့တော့ဘာဖြစ်လဲဆိုတော့ဒီသူ့သဘောသူ့ချောင်းပြီးတော့ line နဲ့တင်လာမယ် link နဲ့တင်နေမယ်ဆိုတော့ဟာကအမကန်ထားလို့မရဘူးဆရာမနိုင်ငံတိုင်းပါလေအမကန်ထားလို့ရတာကိုယ့်ရဲ့စီမံခန့်ခွဲ manager skill တွေမှာရှိတဲ့အမကန်ထားလို့ရတဲ့စက်တွေကိုအမကန်ထားပြီးတော့မှလိုအပ်တဲ့ချိုးအစားတစ်ခုလောက်နဲ့ခုနကပြောတဲ့သဘောပေါင်းခြင်းမထိခိုက်စေတော့လေတို့နေတို့အစားတစ်ချက်ကိုကျွန်တော်ကထိုက်တင်လာတော့သုံးတင်တယ်ဘာလို့သုံးတင်လဲဆိုတော့ပတ်ပြန်နေတဲ့ပြင်ပြပါစီသဘောပေါင်းခြင်းတစ်ချက်နဲ့လေတို့သုံးတယ်ဆိုတော့ဟာလေးကလည်းသဘောကျပါလေဒါနဲ့အဲ့လိုမျိုးလုပ်ဖို့ပဲဖြစ်ပါလေ
နိုင်ငံအများပြားမှာပြန်ပြည့်မြဲစွန့်ရင်ကိုဘယ်လိုပုံစံနဲ့သုံးနေကြပါသလဲ
အမေရိကန်မှာလည်းရ 400ခိုင်နှုန်း300ခိုင်နှုန်းနဲ့ပို့ပြီးတော့မှအဲ့နေလို့နေလို့မတော့ပါဘူးပြည်နိုင်ငံမှာလည်း400 500ခိုင်နှုန်းနဲ့ပို့မတော့ပါဘူးဒေနိုင်ငံမှာလည်းကျွန်တော်သိတဲ့ဖွံ့ဖြိုးတဲ့နိုင်ငံကြီးတွေမှာဒါအဲ့လောက်ကြီးမတော့ပါဘူးတုံးလို့ရှိရင်လည်းဗာပြောတာအစ်မှာဆိုသူ့ပြည်သူကတအားကစင်းလုံးကြီးကြီးမှသိကြပါတယ်အဲ့တော့သူ့နိုင်ငံတအားချမ်းသာရင်တော့သူတုံးရင်တုံးမယ်ဒါပေမဲ့အဲ့လိုတုံးတဲ့နိုင်ငံတွေကဘာသာဖြဲ့ပြီးတော့လုပ်အောင်မလဲဆိုတော့ကျွန်မအဲ့ဒီလိုဆိုလာတို့ဝင်းတို့ကမပြည်ရင်တဲ့ဓာအားကိုသူကပေးနေတဲ့အတွက်ကြောင့်မလို့သူဒီပြည်ရင်တဲ့ဓာအားကိုသူများနိုင်ငံနဲ့ရက်သက်ဆက်ကြောဓာအားလိုင်းတွေ့ပြီးတော့သူကအချိန်မျိုးကြီးဆက်ကနိုင်ဆက်ကနိုင်မှာဒါအဝေရောင်းသူကလုတ်ထားပြီးတော့မှမပြည်ရင်တဲ့ဒီမှာသူကဝယ်တုံးပါလေကအဲ့လိုမျိုး communicate လုပ်လိုက်တဲ့အခါကျတော့ဒီနိုင်ငံထဲမှာကြည့်လိုက်ရင်တော့တက်စင်ဖိအားတွေဟာနေလို့နေလို့ညားကျင်ညားနေတယ်တခြားကိစ္စတွေလဲကျင်လဲနေတယ်ဒါပေမဲ့သူ့တက်မထားတော့ဒီနိုင်ငံကဝယ်သုံးတဲ့ဓာအားတွေသူဝယ်သုံးနေရဲဆိုတော့သူတို့ပြုတ်ထားကြတယ်ဥပမာဆီယမ်မာရဲ့ဘိနက်ကိုကျွန်တော်ပြောမယ်ဘိနက်နိုင်ငံမှာဓာအားတယူနစ်ကို 30% လောက်ရှိတယ်ဆီယမ်မာ 30% ဆိုတာဆီယမ်မာကျွန်တော်နိုင်ငံနဲ့တွေ့ရင်အခုချိန်ဆိုရင်ဓာအားယူနစ်ကို400ကျပ်တယ်အခုကျွန်တော်တို့အစိုးရအကောင့်နေတာ35ကျပ်40တယူနစ်ကို50ပေါ့ဗျာအဲနည်းနည်းပြုတ်တဲ့လူက85ကျပ်ဖြစ်သွားနိုင်တာပေါ့အဲ့ဒီမှာ 30% လောက်ပေါက်တယ်ဒါဖြစ်လို့လဲဆိုတော့သူ့နိုင်ငံချမ်းသာလို့ပါ
မြန်မာနိုင်ငံလိုအခြေအနေအတွက်စွန့်ရင်ကိုအကောင်းဆုံးရယူနိုင်အောင်ဘာတွေလုပ်သင့်ပါသလဲ
ကျွန်တော်တို့ကအခုကအစင်းရဲဆုံးနိုင်ငံပါအစင်းရဲဆုံးနိုင်ငံဆိုတော့ကဘာနဲ့လည်းလက်လျောညီချူရှိအောင်နေတဲ့အောင်နေရမယ်နောက်လူသားဆန်ပေးရမယ်လူသားဆန်တယ်ဆိုတော့ကျွန်တော်တဘောပေါ်နေဒီကအနည်းဆုံးဖြစ်နေတဲ့ဆိုလာတို့ဝင်လို့လည်းတုံ့ပြန်တယ်ဒါနဲ့ကိုယ်နိုင်ငံအခြေအနေကိုဈာကပေးဈေးပေးနိုင်တဲ့အခြေအနေပေါ်မှာတွေ့ရမယ်နောက်တစ်ခါဈာကမပြည့်နေမှုဖြစ်လာခဲ့လို့ရှိရင်ငွေတွေကမှကျွန်တော်တို့နိုင်ငံရဲ့တရားစင်ပြီးရတကယ်ကိုမနိုင်ငံထားထားရတာပေးထားတဲ့လူသုံးတာနဲ့ထုတ်တာနဲ့တော့မနိုင်ငံအဲ့ဒီအချိန်မှာခုနကဝင်လိုက်ထွက်လိုက်ဝင်လိုက်ထွက်လိုက်လုပ်နေဒီဈာမျိုးကခဏခဏများများနဲ့ဝင်ရှုပ်နေလို့ရှိရင်ဝင်ပါနေလို့ရှိရင်ကျွန်တော်နိုင်ငံရဲ့ဓာတ်အစနစ်ကလုံးဝတည်ငြိမ်ကြအကြောင်းမရှိတော့ဘူးအရန်ဓာတ်အလေးတွေဘာလေးတွေရှိတဲ့နိုင်ငံမျိုးဆိုရင်တော့ဝင်လိုက်ထွက်လိုက်ကပြဿနာမရှိဘူးကျွန်တော်အရန်ကိုမရှိတဲ့နိုင်ငံဆိုတော့မရှိရှိတာပဲသုံးမယ်ဆိုရင်တော့ဟိုအခြေခံကြရတဲ့ renewable တွေကဒီကလည်းစသုံးနေပါလေပို့ဆိုင်ရနေဆိုတော့ကြောင်မှုတွေသုံးနေပါလေဒီကသုံးနေပါလေဒါနဲ့လေနဲ့လေကိုတော့ထိုက်ပြင်းတဲ့ပမာဏလေးကိုနေ့လေခင်းလေးတွေမှာဝင်ပေးလို့ရှိရင်ဘာကောင်းသွားမလဲဆိုတော့ကျွန်တော်ရေအလျက်စစ်လို့လုပ်ငန်းကြီးရနေပြီးရေလောင်ကန်တွေရရှိကိုထုတ်မသုံးမဲနဲ့သုံးသွားခြင်းအဖြစ်ရေလောင်ကန်တွေရရှိပြီးလူရည်ပြီးကြလို့ရှိရင်ကျွန်တော်မိတွေတအားနေတဲ့နိုင်ငံမှာသုံးနေကြမှာအဲ့ဒီကြလို့ရှိရင်မနိုင်မနှင်းဖြစ်ပြီးတော့တနိုင်ငံလုံးမှောင်သွားတာတွေပဲဒီအောင်ဖြစ်တယ်အဲ့လိုအခြေမျိုးအတွက်သူကရေခံထားလို့ရတာပဲဒါကတော့ကျွန်တော်ကအတားပြည့်အားနည်းချက်တွေကျွန်တော်ချိန်ဖို့ပြီးတော့ပြောတာ
ဆိုင်ဝင်ကြီးဌာနဒုဝင်ကြီးဟောင်းဥမော်သားထွေးရဲ့ပြောကြားချင်တယ်ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြဦးမယ်နော
်တော်ခင်မျိုးသက်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ခဲ့ရတာပါခင်ဗျာ view ရနေမနက်ပြန်မနက်ထုတ်လွှင့်မဲ့မြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်6:00နာရီ9:00အထိလိုင်းဒိုမီတာ2432 39တို့ကနေဖမ်းယူနားဆင်နေပါလေ။ခုတော့ကြံနေသေးတဲ့အချိန်တော်တွင်မှသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးပါအောင်ဗျာ
။တူရကီနိုင်ငံကတင်သွင်းတဲ့တံမီးနဲ့အလူမီနီယံတွေပေါ်အခွန်တွေတွန်းမြင့်သတ်မှတ်ဖို့သမ္မတဒေါ်နယ်ထရန့်ကြေညာလိုက်တာကြောင့်နိုင်ငံကြားတင်းမာမှုတွေလည်းထပ်မံကြီးထွားလာနေပါတယ်။တူရကီနိုင်ငံကတင်သွင်းတဲ့အလူမီနီယံပေါ်80ရာခိုင်နှုန်းနဲ့တံမီးပေါ်90ရာခိုင်နှုန်းကောက်ခံမဲ့အကြောင်းသမ္မတထရန့်ကဒီနေ့အစောပိုင်းမှာပဲ Twitter လူမှုကွန်ရက်ကနေကြေညာလိုက်တာပါ။အာဖဂန်နိုင်ငံနဲ့နယ်စပ်မှာချမ်ပဝါရီရဲ့အပြန်အလှန်ကူးတန်းသွားလာထိုးဖောက်မှုတွေကိုဟန်တားနိုင်မှုအရေးကြီးတဲ့နယ်မြေတစ်ချို့မှာကိုယ့်ဘာသာချန်စီကိုကာရံသွားမဲ့အကြောင်းပါကစ္စတန်တာဝန်ရှိသူတွေကVOA ကိုဒီနေ့ပဲပြောလိုက်ပါတယ်စစ်တပ်ကဦးဆောင်ပြီး2617ကီလိုမီတာရှည်လျားတဲ့အနောက်ဘက်နေဆက်တစ်လျှောက်လုံးမှာချန်စီယိုကာယံပြီးကင်းစကန်တဲ့ဆောက်လုံးမဲ့အစီအစဉ်ကိုတော့လွန်ခဲ့တဲ့နှစ်ကျော်လေးကစတင်နေခဲ့တာပါအာဖဂန်နစ္စတန်နိုင်ငံကာဘူးမြို့ရောနောက်တောင်ဘက်ကီလိုမီတာ150လောက်အခွာမှာရှိတဲ့ဂါဇနီမြို့မှာမနေ့ညကတာလီဘန်တွေစီးနင်းတိုက်ခိုက်တာခံခဲ့ရပြီးဒီနေ့မနေ့ပိုင်းအထိလည်းအစိုးရတပ်တွေနဲ့တိုက်ပွဲတွေအပြင်းထန်ဆက်လက်ဖြစ်ပွားခဲ့ပါတယ်တိုက်ပွဲတွေဟာဒေသခံအုပ်ချုပ်ရေးမှူးရုံးအမျိုးသားလူချုပ်ရုံးနဲ့အာဖဂန်ထောင်လိုင်းအေဂျင်စီရုံးတွေရှိရာမြို့ရင်းကအချက်ချာနေရာတွေမှာအထိဖြစ်ပွားတဲ့အကြောင်းလဲဒေသခံတွေနဲ့ပြည်နယ်အစိုးရတာဝန်ရှိသူတူတို့ကပြောဆိုခဲ့ကြတာပါကုလသမဂ္ဂရဲ့ပိတ်ဆို့တံခတ်ရေးရမှုတွေကိုချုပ်ဖောက်ပြီးအမေရိကန်ဒေါ်လာ6တန်းနီးပါးတန်ဖိုးရှိတဲ့ကြောင်မင်းသွင်းနဲ့တန်သက်ထုတန်ချိန်3000ကျပ်နီးပါးကိုတောင်ကိုရီးယားကုမ္ပဏီ3ခုကပြီးခဲ့တဲ့နှစ်ထဲမြောက်ကိုရီးယားကနေတင်သွင်းတဲ့အကြောင်းတောင်ကိုရီးယားကပြောဆိုလိုက်ပါတယ်။ဆယ်လကြာစုံစမ်းစစ်ဆေးမှုတွေကိုတောင်ကိုရီးယားအကောက်ခွန်ဌာနကဒီနေ့ထုတ်ပြန်ရမှာတော့မြောက်ကိုရီးယားကုမ္ပဏီကိုရုရှားကတင်သွင်းလာတဲ့ကုမ္ပဏီဖြစ်မမှန်မကန်ဖော်ပြပြီးဥရိမဲ့တင်သွင်းခဲ့တဲ့အတွက်ကုမ္ပဏီအမှုဆောင်အရာရှိတွေကိုအရေးယူသွားမှာဖြစ်ကြောင်းလည်းဖော်ပြထားပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းကြီးညို့ကိုကိုအောင်လင်းဦးပြောပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်အသံပိုင်းဆိုင်ရာအင်ဂျင်နီယာတော့ Dan Crafton ဖြစ်ပါတယ် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00အထိလိုင်းနူမီတာ24-25-32-58တို့ကနေထုတ်လွှင့်ခဲ့တာပါသတို့ရှင်အားလုံးဘေးပြာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington. Welcome.